Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2022ခုနှစ်ဇူလိုင်လ29ရက်ဗုဒ္ဓဘူးညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်နိုင်ပါကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်တဲ့အစီအစဉ်ကိုလိုင်းတိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ကိုချင်းမီကိုဖြိုးစရာတော်တို့အပါအဝင်၄ဦးကိုစစ်ကောင်စီကကွပ်မြက်လိုက်တဲ့အပေါ်နယူးဇီလန်အစိုးရကပြင်းထန်စွာရှုံချလိုက်ပါတယ်မြန်မာနိုင်ငံရဲ့အကြက်တဲကိုနိုင်ငံရေးနည်းလမ်းနဲ့အဖြေရှာကြဖို့ထိုင်းအစိုးရကတိုက်တွန်းပါတယ်အင်ဒိုနီးရှားမှာရှစ်လအတွင်းကျင်းပမဲ့စီးရဲလက်ကျင်းမှုမှာအမေရိကန်ဩစတြေးလျတို့နဲ့အတူဂျပန်လည်းပထမဆုံးအကြိမ်ပါဝင်ပါမယ်။ဒီသတင်းနဲ့အပါအဝင်တခြားထိတန်းရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာလည်းဒီမြမဒီမိုကရေစီရေလှုပ်ရှားသူ၄ယောက်ကိုကြိုးပေးတပ်ဖြတ်ခံရတာနဲ့ပတ်သက်လို့တရုတ်ကိုနိုင်ငံတကာကဖိအားပေးပြောဆိုနေတာတွေရှိပေမဲ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတော့ပြည်ရင်းရေးဝင်ရောက်မဆွတ်ဖက်ရေးမူအတိုင်းရပ်တည်သွားမယ်အပေါ်တုံ့ပြန်ချက်တွေဘယ်လိုရှိနေပါသလဲ
။အောက်ဆောင်တဲ့သူကလည်းပြောနေတာလေ။ဆိုတော့ဒီအောက်ဆောင်ကအောက်မှာအားလုံးပေါင်းဆွေးနွေးကြဖို့ဆိုပြီးပြောနေတာလေ။ဟိုဝိုင်းရတဲ့လူတွေပြောနေတာလေ။ဒီ2020ဒီပုံကိုလည်းညှိနှောင်းမှောင်ရပါလား။
ဒါကတော့မြန်မာနိုင်ငံရေးလေးလာတုံသက်သူတရုတ်နိုင်ငံအခြေစိုက်ဒေါက်တာလှကျော်စောက VOE ပြောသားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါရန်ကုန်မြို့နယ်မှာလူအုပ်စုဖွဲ့အကြမ်းဖက်လှုံ့ဆော်တာမြင်းမှုမြို့နယ်မှာတော့စစ်ကောင်စီကလေကြောင်းသုံးတိုက်ခိုက်တာစတဲ့သတင်းပေးပို့ချက်တွေကိုလည်းတင်ပြဖို့ရှိပါတယ်ရှင်နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရမှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ဦးတင်မောင်တန်းတို့ကပြောပြမှာပါရှင်
မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံသမားတွေဖြစ်ကြတဲ့88မျိုးဆက်ចောင်းသားကောင်းဆောင်ကိုချင်းမီလွတ်တော်ကိုစလဲကိုဖြိုးစရာတော်ကိုလာမျိုးအောင်ကိုအောင်သူရဇော်တို့၄ဦးကိုစစ်ကောင်စီကကွပ်မျက်လိုက်ပြီးတဲ့အပေါ်နယူးဇီလန်အစိုးရကဝေဖန်ပြောကြားလိုက်ပါတယ်ဗိုလ်ထုနေကကျင်းပတဲ့လွတ်တော်စီအိုအတွင်းနယူးဇီလန်နိုင်ငံသားရေးဝန်ကြီးနာနေယာမဟူတာကဝေဖန်ပြောကြားလိုက်တာဖြစ်ပါတယ
် In response I issued a statementOn the 26th of July, which notes Aotearoa New Zealand's strong and long-standing opposition to the death penalty and condemns the executions in the strongest possible terms.
New Zealand နိုင်ငံကတည်တံ့ချမှတ်တာကိုကာလရှည်ကြာဆန့်ကျင်လာတဲ့နိုင်ငံဖြစ်တာကြောင့်မြန်မာစစ်ကောင်စီကအခုလိုကွပ်မျက်လိုက်တဲ့အပေါ်အပြင်းထန်ဆုံးနှိမ့်လန့်တဲ့ကန့်ကွက်ကြောင်းဇူလိုင်လ26ရက်နေ့မှာကြီးညာချက်ထုတ်ပြန်ပြီးကန့်ကွက်ခဲ့ပါတယ်လို့ဝန်ကြီးမဟူတာကပြောသွားတာပါ။ဒါအပြင်ကြောင်းမဖွဲ့ကောင်းတဲ့စစ်တပ်ရဲ့ဒီလိုရကြောင်းသေးဆုံးသွားသူတွေအတွက်စိတ်မကောင်းဖြစ်ရပါကြောင်းလဲလွတ်တော်ကိုပြောကြားတဲ့မင်းကွန်းထဲမှာဝန်ကြီးနာနေယမဟူတာကထပ်သွင်းပြောကြားခဲ့ပါတယ်။နိုင်ငံရေးဝန်ကြီးအဲ့ဒီလိုပြောကြားပြီးတဲ့နောက်နိုင်ငံရေးပါတီအသီးသီးကလွတ်တော်အမတီကလည်းအစိုးရအနေနဲ့ဒါကိုတုံ့ပြန်မှုဘာတွေလှုပ်ဆောင်ထားပါသလဲဆိုတဲ့မင်းကွန်းထုတ်ခဲ့ကြပါတယ်။အဲ့ဒီမင်းကွန်းနဲ့ပတ်သက်လို့ဝန်ကြီးကပြန်လည်ဖြေကြားလာမှာတော့သူတို့၄ဦးကိုမကွပ်မျက်ခင်ဩစတြေးလျနိုင်ငံကင်ဘာရာမြို့မှာရှိတဲ့မြန်မာတန်ရုံးကိုအကြောင်းကြားပြီးနယူးဇီလန်အစိုးရရဲ့သဘောထားကိုအသိပေးခဲ့တဲ့အကြောင်းမြမအရေးနဲ့ပတ်သက်လို့အာဆီယံနဲ့ထိတွေ့ဆက်ဆံပြီးစီအိုစုကွန်တန်တမာရေးအရာဆက်ဆံခြင်းမပြုဖို့နယူးဇီလန်အစိုးရကဆုံးဖြတ်ထားကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ကိုချင်းမီကိုဖြိုးစရာတော်ကိုလာမျိုးအောင်နဲ့ကိုအောင်သူရဇော်တို့၄ဦးကိုကွပ်မျက်လိုက်တာကြောင့်ကုလသမဂ္ဂအာဆီယံအဖွဲ့ဝင်နိုင်ငံတွေအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံကအတန်းဝိုင်းကစစ်ကောင်စီအပေါ်ဝေဖန်ပြောဆိုမှုတွေပြင်းထန်စွာထွက်ပေါ်လာပါတယ်ခင်ဗျာ
မြန်မာနိုင်ငံအတွက်နိုင်ငံရေးအရာရေးရှိတည်တတ်နိုင်မဲ့နီလန်ရရှိအောင်သက်ဆိုင်သူအလုံးကကြိုးပမ်းဆောင်ရွက်ကြဖို့နဲ့အသက်တွေမဆုံးရှုံးအောင်ဆောင်ရွက်ကြဖို့ထိုင်းနိုင်ငံသားရေးဌာနကမနေ့ကအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့88မျိုးဆက်ចောင်းသားကောင်းဆောင်ကိုချင်းပြီးNLD လွတ်တော်ကိုယ်စားလှယ်ကိုဖြိုးစရာတော်ကိုလာမျိုးအောင်ကိုအောင်သူရစော်တို့နဲ့လေးဦးကိုစစ်ကောင်စီကကွပ်မျက်လိုက်ပြီးတဲ့နောက်ထိုင်းနိုင်ငံကအခုလိုပြောကြားလိုက်တာပါဒီလေးယောက်ရဲ့အသက်ဆုံးရှုံးသွားတဲ့ဖြစ်ရပ်ကမြန်မာနိုင်ငံရဲ့ပဋိပက္ခကိုပိုပြီးခက်ခဲရှုပ်ထွေးသွားစေတယ်လို့ထိုင်းနိုင်ငံသားရေးဌာနပြောခွင့်ရတနီဆန်ဂရက်ကပြောပါတယ်အင်အားတော့ဖြိုခွင်းတာရက်စက်တဲ့အကြမ်းဖက်နီလန်းတွေအသုံးပြုတာတွေဟာနိုင်ငံရေးအရာတဘောသားကွဲမှုတွေကိုဘယ်တော့မှဖြေရှင်းလို့ရနိုင်မှာမဟုတ်ဘူးလို့လည်းတနီဆန်ဂရက်ကပြောပါတယ်။သ ဒီဆုံးသွားသူတွေရဲ့မိသားစုတွေအတွက်လည်းသူကဝမ်းနဲ့စကားပြောကြခဲ့ပါတယ
်။အခုလအတွင်းအင်ဒိုနီးရှားနိုင်ငံကလက်ခံကျင်းပမှုရှိတဲ့စီးရီးလက်ကျင့်မှုမှာအမေရိကန်၊ဩစတြေးလျနိုင်ငံတို့နဲ့အတူဂျပန်နိုင်ငံလည်းပထမဆုံးအကျင့်ဖြစ်ပါဝင်မယ်လို့ဝန်ကြီးချုပ်ဖူမီယိုကီရှိတာကဒီကနေ့ပြောကြားလိုက်ပါတယ်။ဂျပန်နိုင်ငံမှာရောက်ရှိနေတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံပြီးပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးချုပ်ကီရှိတာကအခုလိုပြောကြားလိုက်တာပါ။
月インドネシアで実施される多国間共同訓練、ガルーダシールドに陸上自衛隊が初めて参加。
インドネシアနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပမဲ့ဂရုဒရှီလို့ခေါ်တဲ့စီးရီးလက်ကျင့်မှုမှာကျွန်တော်တို့ဂျပန်တပ်ဖွဲ့တွေလည်းပါဝင်သွားပါမယ်။ရှေးလျှောက်စီးရီးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုပူးပေါင်းဆောင်ရွက်သွားနိုင်ဖို့မျှော်လင့်ပါတယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကပြောသွားတာပါ။ဒီစီးရီးလက်ကျင့်မှုကိုဩဂုတ်လ၁ရက်နေ့မှာစတင်မှာဖြစ်ပါတယ်။လောင်စီဆိုင်ရာကိစ္စတွေလည်းပူးပေါင်းဆောင်ရွက်သွားမယ်အကြောင်းကောင်းဆောင်တို့ဦးကပြောကြားလိုက်ပြီးအင်ဒိုနီးရှားနိုင်ငံဟာဂျပန်ရဲ့မဟာဗျူဟာမြောက်မိတ်ဖက်နိုင်ငံဖြစ်တယ်လို့လည်းဝန်ကြီးချုပ်ကီရှိတာကပြောပါတယ်။ဒါဟာကောင်းဆောင်တို့ဦးအပီလာမှာပထမဆုံးအကြိမ်တွေ့ဆုံခဲ့ကြပြီးတဲ့နောက်ဒုတိယအကြိမ်မြောက်တွေ့ဆုံကြခြင်းလည်းဖြစ်ပါတယ်။အင်ဒိုပစိဖစ်ဒေသအတွင်းတရုတ်နိုင်ငံရဲ့စီးရီးတည်ဆောက်မှုကြီးထွားလာနေတာကြောင့်ဒါကိုတံပြန်နိုင်ဖို့အမေရိကန်ကဒေသရဲမှာရှိတဲ့မဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာနေချိန်မှာဂျပန်ကလည်းဒီစီးရီးလက်ကျင့်မှုမှာပူးပေါင်းပါဝင်လာတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ကပိတ်ဆို့အရေးယူပုံကိုစိုးရိမ်ခဲ့တဲ့အတွက်ရုရှားလုပ်သိမ်းပို့ဆောင်ရေးရဟယင်16စီဝယ်ယူမဲ့အစီအစဉ်ကိုဖိလစ်ပိုင်ဆိုဟာကပယ်ဖျက်လိုက်ပါတယ်။အဲဒီတော့ကသမ္မတရိုဒီဂိုဂျူတာတေကအထက်တည်ပြုပြီးဖြစ်တဲ့အမေရိကန်ဒေါ်လာ228တန်တန်မိုးရှိအရောင်းဝယ်စာချုပ်ကိုသမ္မတတက်တန်ကုန်ဂျွန်လ30နှစ်မတိုင်မီမှာသူဖျက်ခဲ့တယ်လို့အရင်ကကာကွယ်ရေးဝန်ကြီးဒက်ဖင်လိုရန်ဇာနာကအီဘီတရင်ထောင်တာကိုအင်ကာနေကပြောပါတယ်။သဘောတူညီချက်ကိုရုရှားနဲ့မနစ်နိုဝင်ဘာလမှာလက်မှတ်ထိုးခဲ့ပြီးသဘောတူညီချက်အရပထမဆုံးအထုပ်ရဟန်းရင်တွေကိုနှစ်နှစ်အတွင်းရုရှားကပို့ပြရမှာဖြစ်ပါတယ်။ဒီရောင်းဝယ်ကြောင့်ပိတ်ဆို့အရေးယူတာခံရနိုင်တယ်လို့သူကဆိုပါတယ်။ရုရှားနဲ့ပဋိပက္ခဖြစ်လာတာကြောင့်အမေရိကန်ကဒီကိစ္စအပေါ်မလိုလားကြောင်းပြသခဲ့တယ်လို့လည်းသူကပြောပါတယ်။အမေရိကန်ကအလားတူရဟန်းရင်တွေကိုကန့်လန့်ခဲ့တယ်လို့သူကဆိုပါတယ်။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုရပ်ဖို့ကုလသမဂ္ဂကမတ်လမှာဆုံးဖြတ်ခဲ့စဉ်ကလည်းဖိလစ်ပိုင်ကအဆို့ကိုထောက်ခံခဲ့တာပါ။သမ္မတဒူတာလေးလက်ထက်မှာတရုတ်ရုရှားတို့နဲ့နီးနီးဆက်ဆက်ဆက်ဆံခဲ့ပေမဲ့ဖိလစ်ပိုင်နိုင်ငံဟာအမေရိကန်နဲ့စာချုပ်ချုပ်ဆိုထားတဲ့မဟာမိတ်နိုင်ငံလည်းဖြစ်ပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32kilohertz 9335တို့ဖြင့်စနေတင်းငွေမှာပိုင်းလိုက်မီတာ190 kilohertz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကနေဗိုလ်ထုနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျ။ယူကရိန်းတပ်ဖွဲ့တွေကနိုင်ငံတောင်ပိုင်းကမဟာဗျူဟာမြောက်တဲ့တံတားတစ်ခုကိုဒုံးကျည်နဲ့ပြစ်ခတ်ဖျက်ဆီးလိုက်ပါလေ။ဒီတံတားကိုပစ်ခတ်ဖြိုခွင်းလိုက်တဲ့ဒုံးကျည်ဟာအမေရိကန်ကထောက်ပံ့တဲ့ဒုံးကျည်ဖြစ်တယ်လို့ဒီဒေတာမှာရုရှားကခန့်ထားတာဝန်ပေးထားတဲ့အရာရှိတွေကပြောပါတယ်။ယူကရိန်းကအန်တိုနီစကီတံတားကိုတိုက်ခိုက်လိုက်ပြီးတဲ့နောက်နီပါမြစ်ကိုဖျက်ဆီးသွားလာမှုတွေကိုပိတ်ထားလိုက်ပါတယ်။အင်ကာနေနောက်ပိုင်းမှာယူကရိန်းကတိုက်ခိုက်လိုက်ပြီးတဲ့နောက်အဲ့ဒီတံတားဟာပြိုကျသွားတဲ့အဆင့်ကိုမရောက်သေးဘူးလို့ရုရှားကခန့်ထားတဲ့ခါဆွန်ဒေတာဒုတိယအုပ်ချုပ်ရေးမှူးကီရီလ်စတီမူဆော့ဖ်ကပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေဟာဟီမတ်စ်လို့အတူောက်ခေါ်တဲ့အလင်းအမြန်ရွှေပြောင်းလွယ်တဲ့ဒုံးကျည်စနစ်နဲ့တိုက်ခိုက်ခဲ့တာလို့စတီမူဆော့ဖ်ကပြောပါတယ်။ဒီတံတားဟာယူကရိန်းနိုင်ငံတောင်ပိုင်းမှာရှိတဲ့ရုရှားတပ်ဖွဲ့တွေအတွက်ထောက်ပံ့ရေးပစ္စည်းတွေပို့ဖို့အသုံးပြုနေတဲ့တံတားလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုဟာရုရှားတပ်ဖွဲ့တွေအတွက်သတိပေးချက်လို့ယူဆတဲ့ကြောင်းယူကရိန်းသမ္မတရဲ့အကြံပေးပုဂ္ဂိုလ်တစ်ဦးဖြစ်တဲ့မီခေလိုပိုဒိုစီယက်က Twitter လူမှုကွန်ရက်မှာဒီကနေ့ရေးသားပါတယ်။ရုရှားရဲ့အနေနဲ့ရေကူးတင်ချင်းတင်ဒါမှမဟုတ်ရင်အချင်းရှိတုံးခါဆွန်ဒေတာကနေအများဆုံးထွက်ခွာသွားကြပါလို့သူကလူမှုကွန်ရက်မှာရေးသားထားပါတယ
်။ထိုင်ဝမ်ရေးတင်မှမှုနဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်တွေဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ကြာတာပတိတွေမှာစကားပြောကြတဲ့အခါအဓိကအကြောင်းအရာတွေဖြစ်နေမယ်လို့အင်ဂျီရောကပြောပါတယ်။နိုင်ငံခြားစီးပွားရေးပြိုင်ဆိုင်မှုပေါ်စီမံခန့်ခွဲရေးအကြောင်းအရာကလည်းဖုံးပြောကြတဲ့အခါမှာပါလာလိုက်မယ်လို့ပြောရင်းကြောင်းအင်ဒီရောအမျိုးသားလုံခြုံရေးဆိုင်ရာပြောရေးဆိုခွင့်ရှိသူဂျွန်ကာဘီကသတင်းနောက်တွေကိုပြောပါတယ်။ဒါဟာသမ္မတနှစ်ယောက်ကြား၅ချိန်ပြောင်းစကားပြောကြတာပါ။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကထိုင်ဝမ်ကိုသွားဖို့အစီအစဉ်ရှိတဲ့သတင်းတွေထွက်လာပြီးတဲ့နောက်လ တရုတ်ကအင်အားသုံးအရေးယူပုံမျိုးနဲ့တုံ့ပြန်မယ်လို့သတိပေးနေတဲ့အချိန်မှာသမ္မတနှစ်ယောက်စကားပြောကြတာဖြစ်ပါတယ်။ထိုင်ဝမ်ကိုထောက်ကအကြောင်းပြသဖို့အရေးကြီးတယ်လို့ကျွန်မယူဆပါတယ်။ထိုင်ဝမ်နဲ့ပတ်သက်လာရင်လွတ်လပ်ရေးအတွက်လို့ကျွန်မတို့ဘယ်သူမှမပြောပါဘူး။ဒါကထိုင်ဝမ်ကပဲဆုံးဖြတ်မယ်ကိစ္စပါလို့နန်စီပလိုစီကတော့ဆိုပါတယ်။သမ္မတကတာဝန်မထမ်းဆောင်နိုင်လောက်အောင်တစုံတရာဖြစ်ခဲ့ရင်သမ္မတနေရာကိုဆက်ခံရမယ်အစဉ်ထဲမှာအောက်လွတ်တော်ဥက္ကဋ္ဌလည်းပါဝင်ပြီးသူရဲ့နိုင်ငံခြားခီးစဉ်တွေကိုအမျိုးသားလုံခြုံရေးကိစ္စအဖြစ်စဉ်းစားတယ်လို့ဂျွန်ဂါဘီကပြောပါတယ်။ဒါပေမဲ့အဲ့ဒီလိုနိုင်ငံခြားခီးနဲ့ပတ်သက်ပြီးအောက်လွတ်တော်ဥက္ကဋ္ဌကိုယ်တိုင်ကပဲဆုံးဖြတ်ရမှာဖြစ်ပါတယ်လို့ဂါဘီကဆိုပါတယ်
။တရုတ်နိုင်ငံစီးပွားရေးဟာပြီးခဲ့တဲ့ဧပြီလနဲ့ဇွန်လအတွင်းပထမ3လနဲ့နှိုင်းယှဉ်ရင်ပြည်တွင်းအသက်တင်ထုတ်လုပ်မှု GDP 2.6% ခန့်နှုန်းလျော့ကျသွားတဲ့အကြောင်းစီးပွားရေးပညာရှင်တွေကပြောပါတယ်။တရုတ်နိုင်ငံမြို့ကြီးတော်တော်များများကြုံခဲ့ရတဲ့ COVID-19 ရောဂါကူးစက်ပြန့်နှံ့မှုတွေကြောင့်ဖေဖော်ဝါရီလနောက်ပိုင်းမှာစီးပွားရေးလုပ်ငန်းတွေအနောက်ရှက်တွေကြုံခဲ့ရတယ်လို့ S&P အစုရှယ်ယာဈေးကအာရှပစိဖိတ်ဒေသဆိုင်ရာစီးပွားရေးအခြေခံရာဂျစ်ဒီစဝါစကာတွက်ပြပါတယ်အပြစ်မထွက်ရအမေရိကန်တပ်ချက်တွေကြောင့်လုပ်ငန်းတွေအထိနာခဲ့တယ်လို့ကုန်စည်တင်ပို့မှုတွေလည်းရပ်တန့်ခဲ့တဲ့အပြင်2021ခုနှစ်အတွင်းတရုတ်နိုင်ငံကအဓိကနည်းပညာကုမ္ပဏီကြီးတွေအပေါ်နှိမ်နင်းမှုတွေပေါ်ပေါက်ခဲ့တာတွေကနေထိတ်တန့်အိုးအိမ်အယောင်ဝယ်လုပ်ငန်းကြီးတွေလည်းအခက်အခဲကြုံနေကြပါတယ်ဒေါ်လာ18 trillion ရှိတဲ့တရုတ်စီးပွားရေးဟာအမေရိကန်ပြည်ထောင်စုပြီးရင်ကမ္ဘာမှာဒုတိယအကြီးဆုံးဖြစ်ပါတယ်ပြီးခဲ့တဲ့အနှစ်20ကကုန်ထုတ်လုပ်ငန်းဆက်ယုံတွေကြောင့်စီးပွားရေးတိုးချဲ့မှုအများအားဆရာခိုင်နှုန်းအထက်ရှိခဲ့ပြီးတရုတ်နိုင်ငံဟာကမ္ဘာပေါ်မှာအားအကောင်ဆုံးဖြစ်ခဲ့ပါတယ်လွန်ခဲ့တဲ့10နှစ်အတွင်းမှာတော့ဆယ်ကနားအောက်ကိုရောက်သွားခဲ့တယ်လို့စီးပွားရေးပညာရှင်တွေကထောက်ပြပါတယ်ခင်ဗ
ျဖိလစ်ပိုင်မြောက်ပိုင်းမှာ Richter scale 9ပြင်းအားငလျင်လောက်ခဲ့တဲ့အတွက်ကြောင့်အ ਨੇ စုံလူ9ယောက်သေဆုံးခဲ့တယ်လို့ AFP သတင်းဌာနကဆိုပါတယ်။အ ਨੇ စုံလူ88ယောက်ဒဏ်ရာရရှိခဲ့တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်။လူဆုံးကျွတ်အဘရာပြည်နယ်မှာလောက်ခဲ့တာဖြစ်တယ်လို့ American ဘူမိလိတ်လာရေးဌာနကဆိုပါတယ်။ငလျင်လိုက်ဟာကီလိုမီတာ300အကွာကမနီလာမြို့တော်ထိရိုက်ခတ်သွားပြီးအထက်မြင့်အဆောက်အုံတွေကိုပါလောက်ခတ်သွားစေခဲ့တာပါ။နေအဆောက်အုံရဲ့နိုင်ငံတွေအက်သွားပြီးတချို့ပြိုလဲသွားခဲ့ကြပါတယ်။အသက်23နှစ်အရွယ်အမျိုးသမီးတယောက်ဟာနိုင်ရန်ပြည်ပြီးတိတ်ဆုပ်သွားခဲ့တာဖြစ်တယ်လို့ AFP သတင်းပြမှာဆိုထားပါတယ်။တောင်ပြိုတာတွေ58ခုရှိခဲ့တယ်လို့ပြည်ထောင်စုဝန်ကြီး Benjamin Abalos ကပြောပါတယ်။ကစဲလုပ်ငန်းတွေအနောက်ရှက်မဖြစ်စေလိုတဲ့အတွက်အဲ့ဒီဒေသတွားရောက်မဲ့ရဲ့ကိုရွှေ့ဆိုင်ထားတဲ့အကြောင်းသမ္မတ Ferdinand Marcos အငယ်ကပြောပါတယ်။
ဒါကတော့ဗုဒ္ဓဘုနေညချန်သတင်းအစီအစဉ်ကိုကိုစော်ဝင်းလိုက်နဲ့ဦးတင်မောင်တန်းတို့ကပြောပြသွားတာပါ။မကြာခင်မှာတော့ဒီရန်ကုန်မြို့နယ်မှာလူအုပ်စုဖွဲ့အကြမ်းဖက်လှုပ်ဆော်တာတွေရှိခဲ့တဲ့အခြေအနေကိုကြားဖို့ရှိပါတယ်ရှင်။အခုတော့မြန်မာပေါ်တရုတ်ရဲ့ရည်တည်ချက်သဘောထားကိုကြည့်ကြရအောင်ပါ။မြန်မာဒီမိုကရေစီရေလှုပ်ရှားသူ၄ယောက်ကြိုးပေးတပ်ဖြတ်ခံရတာနဲ့ပတ်သက်လို့တရုတ်ကိုနိုင်ငံတကာကဖိအားပေးပြောဆိုနေတာတွေရှိနေပေမဲ့တရုတ်နိုင်ငံသားရေးဌာနကတော့သူတို့အနေနဲ့တခြားနိုင်ငံရဲ့ဒီရင်းရေးရာကိစ္စတွေကိုဝင်ပြီးစွတ်ဖက်မှာမဟုတ်ဘူးဆိုတဲ့မူအတိုင်းပဲရက်တည်တယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ဒီလိုတရုတ်ရဲ့တုံ့ပြန်မှုနဲ့ပတ်သက်ပြီးတော့သဘောထားတွေကိုရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင
်မြန်မာနိုင်ငံအနေနဲ့ရေရှည်အကျိုးကိုကြည့်ပြီးမတူကွဲပြားမှုတွေကိုအခြေခံဖွဲ့စည်းပုံနဲ့ဥပဒေတွေရဲ့စည်းပေါင်းတွေထဲမှာပဲကင်တွယ်ဖြေရှင်းတင်တယ်လို့တရုတ်နိုင်ငံသားရဲ့ဌာနကဇူလိုင်26ရက်ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြပသတင်းမီဒီယာတွေကိုပြောလိုက်တာပါတရုတ်အနေနဲ့တခြားနိုင်ငံရဲ့ပြည်တွင်းကိစ္စမှာဝင်ပြီးမဆွတ်ဖက်ဘူးဆိုတဲ့မူကိုပဲဆက်ပြီးကျင့်သုံးနေတယ်လို့လည်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရမစ္စတာဂျောင်းလီကျင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်မြန်မာနိုင်ငံရေးလှုပ်ရှားသူ၄ဦးကိုစစ်ကောင်စီကကြိုးပေးတပ်ဖြတ်ခဲ့ပြီးနောက်တရုတ်အနေနဲ့မြန်မာအပေါ်မှာသူ့ဩဇာတုံးဆောင်ရွက်ဖို့အမေရိကန်နိုင်ငံသားရေးဌာနကပြောဆိုခဲ့တဲ့ပေါ်သတင်းမီဒီယာတွေမေးမြန်းတာကိုတရုတ်နိုင်ငံသားကြီးပြောခွင့်ရသူကတုံ့ပြန်ခဲ့တာပါတရုတ်အစိုးရအနေနဲ့2008ဖွဲ့စည်းပုံဥပဒေအောက်မှာပဲမြမအရေးကိစ္စတွေကိုဖြေရှင်းဆောင်ရွက်စေခြင်းပုံရတယ်လို့နိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာလှကျော်စောကပြောပါတယ်
ကျွန်တော်တို့အနေနဲ့ကတော့ဗမာပြည်အရေးကိစ္စပေါ့နော်ဗမာပြည်ရဲ့ဖွဲ့စည်းအုပ်ချုပ်ပုံအောက်မှာပါဝင်တဲ့သက်ဆိုင်သူတွေအားလုံးစုံစုံညီညီနဲ့မြန်မာစုံစုံကြိုးစုံဆွေးနွေးပြီးတော့ဒီအင်ဂျင်နီယာဆွေးနွေးချင်းချင်းဘောလိုလာပါတယ်အဲ့လိုဆိုပြချောင်းချောင်းတဲ့သူကလိုပဲပြောနေတာလေဆိုပြီးအုပ်ချုပ်ဖို့အောက်မှာအားလုံးပါဝင်ဆွေးနွေးကြဖို့ဆိုပြီးပြောနေတာလေဟိုဝိုင်းကြီးတဲ့သူကလိုပဲပြောနေတာလေဒီ2008ဖွဲ့စည်းပုံကိုလည်းညှင်းမှောင်ရပါတယ်
အခုဇူလိုင်လ3ရက်ကပုဂံမြို့မှာလုပ်တဲ့မဲခေါင်လန်ချန်းအစည်းအဝေးကိုတရုတ်နိုင်ငံသားရဲ့ဝန်ကြီးမစ္စတာဝန်ကြီးတက်ရောက်ခဲ့ပါတယ်။ဒါကစစ်ကောင်စီရဲ့အာဏာသိမ်းပြီးသူ့ရဲ့ပထမဆုံးမြန်မာပြည်ခီးစဉ်လည်းဖြစ်ပါတယ်။ဒီပွဲမှာမစ္စတာဝန်ကြီးဟာအာဆီယံရဲ့လက်ရှိအထူးသဖြင့်ကမ္ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပရက်ဆော့ခွန်နဲ့သူတွေ့ဆုံခဲ့ပြီးမြမအရေးဆွေးနွေးပါတယ်။အဲဒီမှာတော့တရုတ်အနေနဲ့အာဆီယံရဲ့မြမအရေးဘုံသဘောတူညီချက်ကိုလက်ခံပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုပြန်ဆဖို့ရင်ကြားစီရေးလုပ်ငန်းတွေလုပ်နိုင်ဖို့အာဆီယံနဲ့ပူးတွဲဆောင်ရွက်မယ်လို့ဖော်ပြခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံရေးပြဿနာဖြေရှင်းရေးမှာတရုတ်အနေနဲ့သူ့ချီမဟုတ်ပဲအာဆီယံရဲ့ချီးကမ်းမှုကိုပိုပြီးအလေးထားတဲ့သဘောတွေ့ရတယ်လို့မြမအရေးတုံးသက်သူဦးရဲထွန်းကလည်းယူဆပါတယ်
။အခုအာဆီယံကဖုံးပြထားတဲ့ pipeline consensus ကိုအကောင်အထည်ပေါ်တဲ့ကိစ္စမျိုးပေါ့နော်။အဲ့လိုမျိုးမှသူဝင်ပြီးတော့မှန်လေအဲ့ဒီတိုင်းဖြစ်တဲ့နယ်ဆိုတာအရင်နောက်တစ်ခါဒီဘေးမှာသူတို့ကျင်အားလုံးအောင်ဝင်တဲ့ဒီရေကောက်ပွဲဥပဒေအခြေခံဥပဒေတွေနဲ့လှုပ်ပြီးတော့ဒီလူလူအားလုံးရဲ့ခန္ဓာအတိုင်းဒီဖုံးပြတာကိုလက်ခံတဲ့နယ်ဆိုတာဒါသူပါတင်ပါတိုက်တဲ့ပြောရင်ပြောလိုက်တဲ့အတိုင်းသူပြောတာလေအသေးစိတ်တွေတော့သူကပြောလို့မရှိဘူး
စစ်ကောင်စီဟာအာဏာမြဲဖို့အတွက်အတိုင်းအဆမရှိဘာမဆိုလုပ်သွားမယ်ဆိုတာကိုပြနေပြီးနိုင်ငံတကာကဒါကိုထိထိရောက်ရောက်အရေးယူဆောင်ရွက်ဖို့အချိန်တန်ပြီလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်တွန်အန်ဒရူးက VOA ကိုပြောခဲ့ပါတယ်။ကုလအတွင်းမှုချုပ်ကလည်းစစ်ကောင်စီရဲ့တည်တံ့စီရင်မှုကိုပြစ်တင်ရှုတ်ချထားပါတယ်။ဒါ့အပြင်မလေးရှား၊စင်ကာပူ၊တောင်ကိုရီးယားကလည်းဒီမိုကရေစီတက်ကြွလှုပ်ရှားသူ၄ယောက်ကိုတပ်ဖြတ်ခဲ့တဲ့အပေါ်ဝေဖန်ရှုတ်ချထားပါတယ်။ဒါကလူသားမျိုးနွယ်တရက်လုံးအပေါ်ကျူးလွန်တဲ့ရာဇမှုဖြစ်တယ်လို့အာဆီယံဥဆောင်တဲ့ငြိမ်းချမ်းရေးအစီအစဉ်ကိုလည်းပြည့်ရည်ပြုလိုက်တာလို့မလေးရှားနိုင်ငံသားရေးဝန်ကြီးဆာဖူဒင်အဗ်ဒူလာကဇူလိုင်26ရက်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်။ကိုစံကြပါရှင်။အခုဆက်လက်ပြီးတော့ဒီရန်ကုန်မြို့နယ်မှာလူအုပ်စုဖွဲ့အကြမ်းဖက်လှုပ်ဆော်ခဲ့တဲ့အခြေအနေကိုကြည့်ကြရအောင်ပါ။ရန်ကုန်မြို့နယ်မှာလူအုပ်စုတစုဟာတေဒံစီရင်ခံခဲ့ရတဲ့ဥကျင်မီနဲ့ဥဖြိုးဇေယတော်တို့ရဲ့နေအိမ်နေရှိဒီကနေ့နေ့လယ်ပိုင်းမှာကားတွေနဲ့ရောက်လာပြီးတော့နေအိမ်ကိုဂဲတွေနဲ့ပစ်ပေါက်အော်ဟစ်ဆဲဆိုတာတွေနဲ့တခါအကြမ်းဖက်မှုတွေလည်းလုပ်ခဲ့ကြပါတယ်။လူ9ယောက်ထက်မနည်းလူ9ယောက်အထက်မစုဝေးရဆိုပြီးတော့အမိန့်ထုတ်ပြန်ထားတဲ့နေရာမှာအခုလိုလူအုပ်စုလိုက်အကြမ်းဖက်လှုပ်ဆောင်မှုတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေရောက်ပြီးတော့ရောက်မလာဘဲနဲ့ရောက်မလာတဲ့အပေါ်မှာလဲဝေဖန်ပစ်တင်မှုတွေရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမက်အီတန်စင်ကပြောပြမှာပါရှင
်။ထင်ရှားတဲ့နိုင်ငံရေးကောင်စာ2ယောက်ဖြစ်ကြတဲ့ဦးချိန်မင်းနဲ့ဦးဖြိုးစရာတော်အပါဝင်4ယောက်ကိုစစ်ကောင်စီကတည်တံ့စီရင်ခဲ့တဲ့အပေါ်မှာဖြီးရင်းရောပြပမှာပါဝေဖန်မှုတွေရှိနေကြမှာပဲ။အခုလိုတည်တံ့ပေးခံရသူတွေရဲ့နေအိမ်တွေရှေ့မှာအမည်မသိလူအုပ်စုလိုက်ရောက်လာပြီးတော့အကြမ်းဖက်မှုတွေလုပ်ခဲ့ကြပါလိမ့်။ဒီနေ့မွန်လွဲတနားရီလောက်မှာတော်တရာမြို့နယ်အနော်အထာလန်းနဲ့မာမန်ဒူလာလန်ကြားကဘူအောင်ကျော်လမ်းပိုင်းအတွင်းမှာရှိတဲ့ဥဖြူစရာတော်ရဲ့အိမ်ရှိနေရာကို light truck ကားငါးစီးနဲ့ခမန့်အမျိုးသားအမျိုးသမီးစုစုပေါင်းလူရောက်90လောက်ရောက်လာပြီးတော့အော်ဟစ်ဆဲဆိုတာတွေတိုက်ခန်းကိုဂဲနဲ့ပေါက်တာတွေလုပ်ခဲ့ကြပါသည်တချိန်ထဲမှာပဲဥချင်းမီရဲ့နေအိမ်လိုယူဆရတဲ့အင်းစိန်မြို့နယ်အင်းစိန်ဈေးရှိရက်ကွက်တရက်ချံတစ်လမ်းမှာရှိတဲ့နေအိမ်တစ်လုံးကိုလူအုပ်စုတစုကကျုပ်တွေနဲ့လာပြီးတော့ပြစ်ပေါက်တာတွေလုပ်ခဲ့ကြပါသည်ဒီလိုလုပ်ခဲ့ကြတဲ့ဗီဒီယိုဖိုင်တွေလည်းလူမှုကွယ်ရေးပေါ်မှာထွက်ပေါ်နေပြီးတော့ VOA ကလည်းမျက်မြင်တွေနဲ့အတည်ပြုနိုင်ခဲ့ပါသည်ရန်ကုန်မြို့လေကောင်မှာအခုလိုလူအုပ်စုလိုက်အော်ဟစ်ဆဲဆိုအကြမ်းဖက်နေတာကိုလုံခြုံရေးတပ်ဖွဲ့ဝင်တယောက်မှလာရောက်တားမြစ်ဟန်တားတာမျိုးမရှိခဲ့ဘူးလို့မျက်မြင်တွေကပြောပါသည်တရားလွတ်တော်ရှိနေတယောက်ကတော့ရန်ကုန်တိုင်းအတွင်းမှာလူ9ယောက်ထက်မစုရဆိုတဲ့ပုံမှာ144ထုတ်ထားတဲ့ကြားကပဲဒီလိုဖြစ်ပေါ်လာဟာတရားဥပဒေစိုးမိုးမှုမရှိတဲ့အခြေအနေဖြစ်တယ်ဆိုပြီးတော့ဝေဖန်ပြောဆိုထားပါလိမ့
်ဒီလိုမျိုးနားတော်တကောင်းပြီးတော့ဖိုင်လို့ရတယ်သူပြေချမ်းတယ်ကဒီကိအရင်စုလို့လာတဲ့အပေါ်မှာတရားဥပဒေစိုးမိုးရင်းနဲ့နိုင်ငံတော်ကအင်ဂျင်နီယာကိုဆက်ပြီးရမယ်ရဲစပ်ဖို့ဘယ်လိုမျိုးကမှရောက်မှာလားအရေးကြီးဘူးဒီရသည်ဥပ္ပမတရားလေးတွေကမအားရောက်တဲ့ပုံရင်သာအမှဥရင်းနဲ့ဆန့်ကျင်လို့အဆုံးပေးတဲ့တရားဥပဒေစိုးမိုးရေးကိုအင်မန်ဆက်ဖွဲ့မှုလုပ်ရတယ်ဒီလိုပြောလို့ရပါတရားဥပဒေစိုးမိုးရေးဆိုင်ရာထိန်းသိမ်းရေးအခွင့်အရေးရှိနေတဲ့အောင်ရပ်ပေါ်မြန်ရှိမှုအတွက်လည်းအမှန်တန်ကိုဆက်ဆုပ်ရရှာဖို့ကောင်းနေတယ်ဆိုလိုတဲ့အတိုင်းမဆက်ဆံ
ရန်ကုန်မြို့ကတယောက်ကတော့မြို့လေကောင်မှာဒီလိုဖြစ်တဲ့လုပ်ရဟာနိုင်ငံရေးအရာတစုအဖွဲ့ကလုပ်တာဆိုပြီးတော့လည်းယူဆထားပါတယ
်ခါတင်ရမှာနိုင်ငံရေးကိုဥပဒေနဲ့ကြည့်လို့မရအောင်
ဟာတရမှာဥပဒေကိုနိုင်ငံရေးနဲ့ပြုလို့မရဘူး။ဒီနေ့ပြုမူတာဒီအောက်တန်းကြတဲ့နိုင်ငံရေးပြုမူချက်ပဲဖြစ်တယ်။အပြည့်အစုံတွေအကုန်လုံးကလက်ရှိအချိန်မှာတရားဥပဒေစိုးမိုးတဲ့ပုံထဲမှာမရှိဘူး။ဒီလိုအခြေမျိုးမှာဒီလိုလောက်တာကိုဒီလိုလွတ်ထားရတယ်။ဒီမှာတရားဥပဒေစိုးမိုးတဲ့လို့ဘာမှပြောလို့မရတဲ့အောက်တန်းကြတဲ့နိုင်ငံရေးကစားသွက်တယ
်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆန္ဒပြမှုတွေဖြစ်လာတဲ့အခါတိုင်းမှာစစ်တပ်ကိုထောက်ခံတဲ့အခုလိုလူအုပ်စုကထွက်လာပူးပြီးတော့အပြည့်အလန့်အကြမ်းဖက်မှုတွေဖြစ်အောင်လို့လှုံ့ဆော်ခဲ့ပူပါတယ်။လက်တလောစစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံအလဲပိုင်းမှာလည်းပြူစောတီဆိုတဲ့စစ်တပ်လူလာတဲ့လက်နက်ကိုင်အဖွဲ့တချို့နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားမှာပဋိပက္ခတွေရှိနေပါတယ်။မြန်မာစစ်ကောင်စီကတော့ပြူစောတီအဖွဲ့တွေဟာသူတို့နဲ့မဆိုင်ဘူးလို့ညင်းပါတယ်။အခုလိုရန်ကုန်မြို့အတွင်းလူအုပ်စုလိုက်အကြမ်းဖက်ဆဲဆိုတာတွေနဲ့ပတ်သက်လို့လေညမဆစ်ခေါင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိပါဘူးရှင
်။မအီတန်းစင်ပြောပြသွားတာပါ။ဗုဒ္ဓဘုညာချန် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ရခိုင်ပြည်နယ်ကအခြေအနေကိုကြည့်ကြရအောင်ပါရှင်။စည်ရဲတင်းမာလာတဲ့ရခိုင်ပြည်နယ်အတွင်းမှာရက်ကြီးအုပ်ချုပ်ရေးမှုတချို့နှစ်ဖက်ဖိအားပေးတာတွေစစ်ဆေးမေးမြန်းတာတွေခံနေကြရတယ်လို့အုပ်ချုပ်ရေးမှုတွေက VOA ကိုပြောပါတယ်။ရခိုင်တောင်ပိုင်းကြောက်ဖြူမြို့နယ်နဲ့စနဲမြို့မှာဆိုလို့ရှိရင်ဒီရက်ကြေးအုပ်ချုပ်ရေးမှုတွေကိုစစ်ကောင်စီဘက်ကအခုရက်ပိုင်းအတွင်းမှာခေါ်ယူစစ်ဆေးတာတွေရှိတယ်လို့ AA အဖွဲ့ဘက်ကလည်းခေါ်ယူသတိပေးတာတွေရှိနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ချန်းကပြောပြမှာပါရှင်
။ပြီးခဲ့တဲ့ရက်ပိုင်းစနဲမြို့စခန်းမှုကိုရခိုင်လက်နက်ကိုင်တပ်ဖွဲ့ AA အဖွဲ့ကဖမ်းဆီးသွားပြီးနောက်ပိုင်းမှာဒေသခံ၈ဦးကိုစစ်ကောင်စီကဖမ်းဆီးခဲ့ပါတယ်။ဒါအပြင်စနဲမျိုးနဲ့တစ်ခုလုံးမှာရှိတဲ့အုတ်ချုပ်ရည်မှုတွေကိုစစ်ကောင်စီကခေါ်ယူစစ်ဆေးပြီးလက်နက်ကိုင်အဖွဲ့ရင်းနဲ့မပတ်သက်ဖို့ဖိအားပေးတာတွေရှိတယ်လို့လဲကြောက်ဖြူမျိုးနဲ့စနဲဒေသခံအုတ်ချုပ်ရည်မှုတူကပြောပါတယ်
။အောက်ကအုတ်ချုပ်မှုတွေတော့ခေါ်ဆက်တာရှိတယ်။ရှိရခေါ်ဆက်နေတာ။ဒီအုတ်ချုပ်မှုတွေခေါ်ဆက်တဲ့အခါတော့အဓိကတော့ဒီကြေးော်တွေမှာပေါ့ဒီ UL အမခံတို့ပေါ့။အေးအမခံတို့ရှိရရှိလားမရှိဘူးလားဒါတွေခေါ်ဆက်တယ်။နောက်ပြီးတော့ဒီစစ်ကြောက်တာတို့ပေါ့စစ်ကြောက်တာတို့ရှိလားမရှိလားအဲ့ဒါတွေကိုခေါ်လို့ဆက်တယ်။သူကတကယ်တော့ဟိုဖြစ်တယ်ဆိုရင်တော့ဒီအုပ်ချုပ်မှုတွေကိုမရှိတဲ့အကြောင်းဆိုပြီးတော့သူတို့ကဒီလက်မှတ်တွေပါတွေထိုးခိုင်းတာတွေရှိတယ်
။ရခိုင်ပြည်နယ်အတွင်းရဲကြီးအုပ်ချုပ်ရေးမှုတွေဟာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့နှစ်ဖက်လုံးရဲ့ဖိအားပေးတာတွေကိုခံနေကြရတယ်လို့လုံခြုံရေးအရအမီမဖော်လို့တဲ့ရဲကြီးအုပ်ချုပ်ရေးမှုတူကပြောပါတယ
်။အုပ်ချုပ်မှုတွေတော့ဖိအားတော့အနေနဲ့ပေးခံနေရတာပဲဖိအားပေးတာတွေတော့ရှိတာ။ဒီစစ်ကောင်စီဘက်ကလည်းဒီအုပ်ချုပ်မှုတွေဖြစ်လာတဲ့အများတာဖိအားပေးတာပေါ့။အားဒါဗဒါတွေပါတွေမလောက်အောင်ဒါတွေဟိုမပြင်းအောင်ဒါမရှိဘူးတကယ်တမ်းဟိုဖြစ်တဲ့ဆိုရောမလက်မခံတဲ့ဘာညာတော့ဖိအားပေးတာရှိတာပေါ့။ဒီနောက်ပြီးတော့ဒီကျွန်တော်တို့လက်နက်ကိုင်ဖက်တွေကလည်းဒီစစ်ကောင်စီနဲ့ဒီအုပ်ချုပ်မှုဆိုတာကတော့သိရတယ်ပဲစစ်ကောင်စီနဲ့လည်းဟိုလိုင်းလေးတွေ့ခံရတာပေါ့။ဒါစစ်ကောင်စီနဲ့တွေ့တဲ့အခါကျရင်လည်းဒီလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ဒီဟိုအုပ်ချုပ်မှုတွေကိုဒီစစ်ကောင်စီနဲ့ဟိုကမပတ်သက်ဖို့ဘာညာနဲ့ဒီဖိအားလေးပေးတာရှိတာပေါ့
။ရခိုင်ပြည်နယ်မှာရှိတဲ့အုပ်ချုပ်ရေးမှုတွေဟာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေနှစ်ဖက်စလုံးနဲ့အစဉ်ပြေအောင်ဆက်ဆံနေရတာဖြစ်တယ်လို့ပြဿနာတစ်ခုခုဖြစ်လာရင်ရဲကြီးအုပ်ချုပ်ရေးမှုတွေအတွက်အာမခံချက်တစုံတရာမရှိဘူးလို့ကြောက်ဖြူမျိုးနဲ့စနဲဒေတာကန်ရဲကြီးအုပ်ချုပ်ရေးမှုတူကပြောပါတယ်
။အုပ်ချုပ်ရေးမှုတွေကိုဒီစီးရဲတင်းမာနေတဲ့နှစ်ဖက်စီးရဲတင်းမာနေတဲ့ဂျာတွေကိုတော့ကျွန်တော်တို့ဆွေးမသွင်းချင်ဘူးခင်ဗျ။ဆွေးမသွင်းစီချင်ဘူးပေါ့နော်။ဒီအုပ်ချုပ်မှုတွေကအုပ်ချုပ်မှုအလုပ်တွေကိုလောက်ရမယ်။အဲတကယ်လည်းအဲ့လိုစီးရင်မှမဖြစ်နေတဲ့ကြားလေးကိုဆွေးတွင်းလာပြီဆိုတဲ့အနေနဲ့ကျွန်တော်တို့အုပ်ချုပ်မှုတွေကကျွန်တော်တို့မှာအာမခံချက်တွေဘာမှမရှိဘူးကျွန်တော်တို့လုံခြုံရေးမရှိဘူးကျွန်တော်တို့ဘဝအတွက်ဟိုလုံခြုံရေးလည်းမရှိဘူးနောက်ပြီးတော့ကျွန်တော်တို့ကဟိုမိသားစုတွေနဲ့နေရတာကြတော့ပြဿနာတစုံတရာဆိုရင်အားတစ်ခုမဟုတ်တဲ့ဟာတွေနဲ့ကျွန်တော်တို့အသက်တွေပေးသွားမယ်အခြေအနေတွေရှိတာပေါ့ဒါကြောင့်နှစ်ဖက်တင်းမာနေတဲ့လက်နက်ကင်ဖွဲ့တင်းမာနေတဲ့ကြားလေးမှာအုပ်ချုပ်ရေးမှုတွေကိုဆွေးပြီးတော့မသွင်းစီချင်ဘူးလို့ကျွန်တော်ကဒီလိုပဲမြင်တယ်
စီရေးတင်းမာနေတဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဇွန်လကစပြီးတော့စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA အကြားအပြန်အလှန်ဖမ်းဆီးမှုတွေရှိနေတာပါစစ်ကောင်စီဘက်ကရခိုင်လက်နက်ကိုင် AA အဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးတန်တရားနဲ့ဖမ်းဆီးတာတွေရှိတယ်လို့ AA အဖွဲ့ဘက်ကလည်းမြို့နယ်အုပ်ချုပ်ရေးမှုတွေရဲနဲ့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကိုဖမ်းဆီးမှုတွေရှိနေပါတယ်ခင်ဗျာ
ကိုငိမ့်ချမ်းပြောပြသွားတာပါဆက်လက်ပြီးတော့စကိုင်းတိုင်းဘက်မှာစစ်ကောင်စီဘက်ကလေကြောင်းသုံးတိုက်ခိုက်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်စကိုင်းတိုင်းမြင်းမှုမြို့နယ်အတွင်းကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေရှိမယ်လို့ထင်တဲ့ ဒီနေရာတွေအပါဝင်ကျေးရွာတချို့ကိုဇူလိုင်လ28ရက်နေ့မနက်ပိုင်းကစပြီးတော့စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတယ်လို့ထွက်ပြေးနေကြတဲ့ဒေသခံတွေကလည်းဖမ်းဆီးတာတွေရှိတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ဒါအပြင်ဒီဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမှာလည်းတိုက်ပွဲတွေဖြစ်နေပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးမာကပြောပြမှာပါရှင
်စကိုင်းတိုင်းမြင်းမှုမြို့နယ်အတွင်းကဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့ဝင်တွေရှိမယ်လို့ထင်ရတဲ့နေရာတွေအပါအဝင်ကျေးရွာတွေကိုဇူလိုင်လ28ရက်နေ့မနက်ပိုင်းကစပြီးစစ်ကောင်စီကလေကြောင်းကနေပြစ်ခတ်တိုက်ခိုက်မှုတွေလုပ်နေတာကြောင့်ဒေသခံတွေထွက်ပြေးနေရတယ်လို့ဖုန်ကြီးကျောင်းဘက်ကိုထွက်ပြေးပြီးခိုးလုံနေသူတွေကိုတော့ကံပြားရွာဘက်ကနေခြေလျင်တက်လာတဲ့စစ်ကောင်စီတပ်ကဖမ်းဆီးမှုတွေလုပ်ထားတယ်ဆိုပြီးဒေသခံတဦးကအခုလိုပြောပြပါတယ
်။ဟုတ်ကဲ့လေကြောင်းကနေကိုကကျွန်တော်တို့မုံရွာရတော့နေဘက်ပြင်းနေအဲ့ကျွန်တော်တို့ဟက်စကီနဆင်းနဲ့ဒဇင်းကကျတော့ကျွန်တော်တို့ဘလူတောင်းဆိုတော့ဒီကျောင်းကံနဲ့အနုမန်လေးကြောက်ကုန်းတွေရှိတယ်။တော်တို့ဒီ digital scan ရှိနေတဲ့နေရာတွေကိုအကုန်လိုက်လံပြည့်နေ။ဒီရကြတော့ကျွန်တော်တို့နုမန်လေးကတောင်ရွာမြောက်ရွာရှိတယ်။အဲတောင်ရွာမြောက်ရွာကိုသတင်းကကြတော့အကုန်လှည့်ပြင်းတယ်။နောက်ကြဘုန်းကြီးကျောင်းမှာပြေးတဲ့လူတွေမှန်သမျှဆိုအကုန်လုံးလည်းဖန့်ထားတယ်။ဒီရွာသားတွေပြုံးတော့သူတို့ကအင်းနဲ့ပြစ်တော့တချို့အပြင်ပြေးတဲ့ဟာကတော့လွတ်တယ်လူတော်အဲဖုန်းကြောင်ပြေးတဲ့ဟာတွေကတော့အကုန်လုံးဖမ်းထားတယ်တောင်ရွာမှာလည်းဖုန်းကြောင်ရှိတယ်တောင်ရွာမှာကျတော့သူတို့ကဟိုကစစ်သားတွေကဆင်းလာတာမရှိသေးဘူးအဲရွာကြီးထဲမှာတော့စစ်သားတွေကစကမ်းပုံမျိုးနဲ့ဆင်းနေတော့ကျတော့သိမ့်မိနေရတယ်ညာဒေသမှာဖြစ်နေတဲ့ဟာကဖုန်းကြောင်ပြေးတဲ့ဟာလူမှန်များအကုန်လုံးကဖမ်းဆီးတာတွေကြီးတယ်ပဲဖြစ်နေတယ
်မြင်းမှုမျိုးဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးစစ်ကောင်စီတပ်ကလေကြောင်းကနေပြစ်ခတ်တိုက်ခတ်မှုလုပ်နေတဲ့အတွက်မူမန္တလေးတောင်ရွာမြောက်ရွာကြောက်ဖြာအင်းမတလိုင်းကျွန်းမူတာဆိုတဲ့ရွာတွေကဒေသခံတွေကလည်းထွက်ပြေးနေရတယ်လို့မူမြင့်တဖက်ကန်စားတော်မျိုးနယ်ဘက်ကညောင်မင်းရှိတလိုင်းကျွန်းမူရွာသားတွေလည်းထွက်ပြေးနေရတယ်လို့လည်းဆိုပါရယ်အခုလိုမျိုးလေကြောင်းကနေတိုက်ခတ်မှုမျိုးကိုလွန်ခဲ့တဲ့3လခန့်ကလည်းမြင်းမှုမျိုးနယ်ထဲမှာလုပ်ခဲ့ပြီးအဲ့ဒီတုန်းကလည်းထွက်ပြေးရင်စစ်ကောင်စီတပ်ကဖမ်းမိတဲ့ဒေသခံတွေတပ်ဖြတ်ခံရတာတွေလည်းရှိတယ်ဆိုပြီးမူမန္တလေးကျေးရွာသားကဆက်ပြောပြပါတယ
်။ဒီတော့ကတော့ကျွန်တော်တို့အမြင့်မှုမြင့်နေတဲ့ဘရက်ဟောဘရက်ဆိုင်ကကြာတယ်ကျွန်တော်တို့ဘရက်ဆိုင်လည်းဖြစ်တယ်ခင်ဗျ။ကျွန်တော်တို့ AB လားမတိုင်ခင်ရယ်။အဲ့ဒီကလည်းရှိတယ်ခင်ဗျ။ကျွန်တော်တို့ဘလူတုံးဆိုဖုန်းကြောင်ကြည့်တဲ့ဟာပဲအတက်ခံရတာရှိတယ်၁၄ယောက်။အဲ့ဒီကဘလူတုံး၁၄နေ့တည်းမိန်းကလေးတယောက်ကိုကျတော့ဆော်ကားပြီးတော့တက်သွားတယ်။ကျန်တဲ့ဟာတွေကအသက်ရွယ်ကြီးတဲ့သူတွေကျတော့လည်းအကုန်လုံးလက်ပြန်ကျိုးတော့ပြီးတော့အိမ်သားသူတို့မိရှုတန်းထားတာ
။မူမန္တလေးကျေးရွာကတောင်ရွာမြောက်ရွာရှိပြီးအင်ဂျီပေါင်း300နီးပါးရှိပါတယ်။အဲ့ဒီနှစ်ရွာတွေကမြောက်ရွာကိုတော့မြေပြင်ကနေတက်လာတဲ့စစ်ကောင်စီတပ်တွေကဝင်ရောက်စခန်းချထားပြီးထွက်ပြေးနေတဲ့ဒေသခံတချို့ကိုဖမ်းဆီးထားတယ်လို့လည်းဆိုပါတယ်။လေကြောင်းကနေပြစ်ခတ်မှုတွေလုပ်ပြီးမြင်းမှုအရာတော်ဘက်ကနေမြေတွေကိုတော့ခြေလျင်တက်တွေကတက်ဖြတ်ပြီးနေရာယူထားတယ်လို့လည်းဆိုပါတယ်။အဲ့ဒီဒေသတဝိုက်ကြောက်ဖြာရွာဘက်မှာတော့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဟာနေ့လယ်ပိုင်းထိနှစ်ဖက်တိုက်ပွဲတွေလည်းဖြစ်နေပါတယ်ရှင်။
VOA သတင်းတော့မအေးမှာပါရှင်။မကြခင်တင်ဆက်မဲ့ဗုဒ္ဓဘူးညချမ်းအပတ်စဉ်ကဏ္ဍတွေထဲမှာတော့တေဒံစီရင်မှုကြောင့်ဖြစ်လာနိုင်တဲ့နိုင်ငံရေးကိရက်ကိုဒီဥကြစံသားရဲ့မြမရေးသုံးသက်ချက်မှာနားဆင်ကြည့်ရှုရဖို့ရှိပါတယ်။ VOA မြန်မာပိုင်းစီစဉ်တွေကို website စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ကောင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။ နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်တွေသတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ကျမတို့ခုထုံးလွှင့်နေတဲ့ဒီအစီအစဉ်တွေကိုလူထုမိတ်ဆွေ24နာရီအစီအစဉ်မှာလဲလွတ်လပ်တဲ့အာရှအတန်း RFA နဲ့ပူးပေါင်းတင်ဆက်နေပါရရှင်။အခုဒီဗုဒ္ဓဘုညာချမ်းအတွက်အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်တဲ့အခါမှာတော့ဥကျော်စံတာရဲ့မြမအရေးသုံးသက်ချက်လူထုနဲ့ကျမ်းမာရေးအားကစားကဏ္ဍစတာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။ပထမအဦးဆုံးတော့လူထုနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်မှာပါ။ဒီတစ်ပတ်အတွက်တော့COVID ပစ္စမလှိုင်းမှာအထိခိုက်နည်းစေဖို့အတွက်ကြိုတင်ကာကွယ်ရေးနည်းလမ်းတွေကိုစနစ်တကျလိုက်နာဆောင်ရွက်ဖို့လိုတဲ့အကြောင်းဒေါက်တာတန့်စောကပြောပြထားပါရရှင
် COVID မျိုးကွဲသစ်တွေဖြစ်တဲ့ BA4 နဲ့ BA5 ဟာမြန်မာပြည်ကိုရောက်ရှိလာနေပြီဖြစ်ပါတယ်ပစ္စမလိုင်းအတွင်ကူးစက်ပြန့်နှံ့မှုတွေဖြစ်လာနိုင်တာကြောင့်ပြည်သူလူထုအနေနဲ့မပေါ့ဆဘဲကျူတင်ကာဝေးနီလန်တွေကိုလိုက်နာလှုံ့ဆော်ဖို့လိုတယ်လို့တမတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါရယ
်။ Omicron မျိုးကွဲ BA.4/5 မြန်မာပြည်ကိုရောက်ရှိနေတာသိကြပြီပေါ့နော်။သိကြတဲ့တွေ့တာလည်းကူးစက်ပြန့်နှံ့မှုလည်းရှိမှာပဲ။ဒါဆိုလို့ရှိရင်ကူးစက်ပြန့်နှံ့မှုတွေရော့ကျအောင်ဘယ်လိုလုပ်မလဲဆိုရင်တော့နံပါတ်1ကတော့ဒီရောဂါပိုးရှိသူကနေကျန်တဲ့ရောဂါပိုးမရှိသေးတဲ့လူတွေကူးစက်မှုမရှိအောင်ဒါစီကအဓိကပေါ့နော်။ဆိုတော့အဓိကဖြစ်တဲ့နေရာမှာဘလို့လူတွေကအဓိကသွားကြလဲဆိုတော့ယောဂလက္ခဏာခံစားနေရတဲ့သူတွေနောက်တစ်ခါသူ့ရဲ့ပတ်ဝန်းကျင်မှာရှိတဲ့သူတွေကပို့ပြီးတော့ဂရုစိုက်ရတယ်ပေါ့နော်အဲ့တော့ဆိုလိုတာအခုချိန်မှာဒီအိုမီကွန်မျိုးကွဲဟာဖျားနာမှုကျော်နေတဲ့သိပ်မဖြစ်တဲ့အတွက်ကြောင့်ပေါ့နော်အိုမီကွန်မျိုးကွဲဟာဖျားနာမှုသိပ်မရှိတဲ့အတွက်ကြောင့်ယခုချိန်မှာနှာစည်းချောင်းဆိုးတယ်ဆိုလို့ရှိရင်ဆရာတို့ကဒီအိုမီကွန်မျိုးကွဲအသစ်များခံစားနေရပြီလားဆိုပြီးတော့တန်တရားရှိဖို့တွေ့တယ်။အဲ့တော့တန်တရားရှိတယ်ဆိုဘာလို့ရမလဲဆိုကိုယ်စီကနေသူများကိုမကူးဆက်အောင်စပြီးနေထိုင်ရတော့မယ
်။ကူးဆက်မြန်တဲ့ Omicron COVID မျိုးကွဲတဲ့ဟာယောဂပြင်းထန်မှုမှာရှေ့မှာကူးဆက်ခဲ့တဲ့ COVID မျိုးကွဲတွေလောက်မပြင်းထန်မှုဆိုပေမဲ့အသက်ကြီးတဲ့သူတွေ၊ကလေးငယ်တွေ၊ကိုယ်ခံအားနည်းတဲ့သူတွေ၊ယောဂအခန်းရှိတဲ့သူတွေနဲ့ကာဝယ်ဆေးမထိုးထားတဲ့သူတွေမှာအသက်အန္တရာယ်နှီးဆက်တဲ့နောက်ဆက်တွဲဆိုးကျိုးတွေခံစားရနိုင်တယ်လို့သိရပါတယ်။ကျူတင်ကာဝယ်နည်းလမ်းတွေကိုစနစ်တကျလိုက်နာဆောင်ရွက်ရင်းကူးဆက်ပြင်းထန်မှုကိုနည်းနိုင်သမျှနည်းအောင်ဝိုင်းဝန်းကြိုးပမ်းဆောင်ရွက်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ခုမှCovid ယောဂဖြစ်သည်ဖြစ်စေမဖြစ်သည်ဖြစ်စေဆရာတို့ကဒါတို့ဒီ cough etiquette ပေါ့နော်နှာခြေချောင်းဆိုးမယ်ဆိုရင်ဟုတ်ပြီးဆိုးပါဆိုရဲဒီမှာပေါ့နီတီကိုလိုက်နာဖို့ဖြစ်တယ်เนาะအဲ့တော့ပို့မှာတ िश ူးစားခြင်းတ िश ူးနဲ့အုပ်မယ်မရှိဘူးဆိုရင်ဆရာတို့ရဲ့ဒီကိုယ့်ရဲ့လက်တောင်ထဲကိုနှာခြေချောင်းဆိုးတဲ့အကျင့်ကြီးဆောင်ရွက်ပေးဖို့လိုတယ်အိမ်ပြန်ထွက်တော့မယ်ဆိုအခုချိန်မှာစပြီးတော့ mask ကိုမတက်တဲ့သူများပို့ထွက်တာပေါ့เนาะပြန်လဲတက်ဆင်သစ်ပြီးတခုကကိုယ့်ဆရာပို့သူများစီမထွက်ဘူးนี่ก็ตัวเนี้ยเสียโกโกสิเปลี่ยนมาวินนานาอ๋อดาเลนี่ก็เปลี่ยนเลยสติส่งยั่วติดอยู่ปะเนาะแล้วทุกคนลูซุลูเวเรตั้วดาเลนี่ก็ตัดหน่ายดีช่างเจมเลยซิงซิปีกันตั้วให้ปูพี่รอกระยุบอยู่มั้ยเล็บก็ไม่ชาขนาดซีมั้ยทุกทะเพิ่นเนาะเสียรู้ดีมาสโกไม่ตัดเข็มไม่ผุบเข็มมาเตชาซีจ่อผู้ดูเนาะเออกล้วยเล่มมาเวจีนี่เนี่ยไวรัสนี่เนี่ยดีมาสตัดได้ผุบได้เฉยๆมาชูชายมีนะสอดาเลนี่ก็ปูพี่รอเปลี่ยนพี่รอปะเนาะฟิวไซด์พี่รอสติผู้ด้วยเปเสียรู้นี่เนี่ยဒါအကြံပြုခြင်းနဲ့နောက်တစ်ခုကဒီ COVID တို့ညီဒီမှာဒါကူးစက်မှုနှုန်းပြန့်နှံ့မှုလွယ်တဲ့အတွက်ကြောင့်ဆရာတို့ကအိမ်တိမ်ထဲမှာလူတစ်ယောက်သုံးယောက်လောက်ကဒီလိုနှာစည်းချောင်းဆိုးနေပြီလေကြောင်းနာတာရှိနေပြီဆိုလို့ရှိရင်ဒါ COVID ကိုတန်ဖိုးရရှိရမယ်ပေါ့နော်။ဆရာတို့လူနာတွေပြောလို့ရှိတာကကဲဖျားတာတယောက်တည်းပဲလားကျန်တဲ့လူတွေဖြစ်သေးလားတိမ်လုံးမှာကျန်တဲ့လူတွေမဖြစ်ဘူးဒီတယောက်တည်းပဲဖြစ်တာပါဆိုရင်တော့ဒါဆိုရိုးရိုးတုတ်ကွေးဖြစ်နိုင်မယ်ဖြစ်နေ။ COVID ဖြစ်ဖို့ရတိုင်းလုံးနေတယ်။အဲမဟုတ်ဘူးဆရာရဲ့3-4ယောက်လောက်ကတယောက်ကတော့နာစီတယောက်ကလဲချောင်းတာပေါ့နော်တယောက်ကတော့ဖျားပါတယ်ဆိုလို့ဒါမျိုးလေးတွေတွေ့လာပြီဆိုတော့ဒါဒီအိုမီကွန်မျိုးကွဲအသစ်ခံစားနေရပြီပြောနိုင်တယ်နော်ဒါကြောင့်မို့ဆရာတို့ကအခုချိန်မှာဒါ diagnose လုပ်ဖို့အတွက်ကိုဒီနှာခေါင်းတို့ဘက်နော်ကိုယ့်အကူယူပြီးစစ်ဆေးလို့လဲရတဲ့ test လေးတွေရှိတဲ့အတွက်ဒါလေးတွေစစ်ဆေးတယ်စစ်ဆေးတယ်ဆိုတာကတော့အဓိကကတော့ပြန့်နှံ့မှုကိုထိန်းချုပ်ချင်တာပေါ့နော်အဲ့တော့ကိုယ့်စီမှာဒီပိုးရှိပြီဆိုရင်ကိုယ်ကတည်တတ်နေရမယ်ရုံးလို့ကိုမသွားရဘူးပေါ့နော်အဲနောက်တစ်ခါဆရာဝန်နဲ့တိုင်ပင်ပြီးတော့ဒီကုသမှုခံရတာပေါ့ပြန့်နှံ့မှုကာကွယ်တဲ့နည်းလမ်းတွေကိုပြန်လည်ပြီးတော့ဒီတိုင်ပင်ပြတ်တာတင့်တယ်ပေါ့နော်ဒီနည်းနဲ့ဂျာရောကုသမှုကိုကာကွယ်ချော့ချလို့ရတယ်ပေါ့ နော်အဲ့တော့လူငယ်လူရယ်တွေဆရာတို့ကဒီကာကွယ်ဆေးတွေထိုးပြီးပြီးကာကွယ်ဆေးထိုးတဲ့လူမှာအသေးပြောင်နေတယ်လေပြောထားတဲ့အခါကျတော့ဆရာတို့ကာကွယ်ရေးနည်းလမ်းတွေပေါ့ရောသွားတတ်တယ်အဲ့တော့ဆရာတို့လူနာတွေကိုမှားကြားတယ်လို့ပဲကို့အတွက်ဒါကာကွယ်နေတာမဟုတ်ဘူးနော်ကိုယ့်ရဲ့နေအိမ်မှာအတူတကွနေထိုင်တဲ့တက်ကြီးရွယ်ဦးတွေနာတာရှိယောဂသည်တွေနော်ဒါနာတာရှိအဆုတ်ယောဂရှိတဲ့လူတွေခုခံစနစ်ကိုခုနေတဲ့ဒီဈေးဝါးတွေတောက်သုံးနေတဲ့သူတွေကခါတိုင်းလိုပဲဒီပိုးဝင်သွားလို့ရှိရင်သူတို့မှာအသက်အန္တရာယ်ရှိနိုင်သေးတယ်။ဒါကြောင့်မလို့เนาะမိမိရဲ့တိမ်ထဲနေတဲ့သူရဲ့ကျန်းမာရေးအတွက်ကိုဆရာတို့ကဒီကာဝေးကြီးတွေကိုပြည်သူမဆိုအခုချိန်မှာစပြီးပြန်လည်စတင်ဆောင်ရွက်သင့်ပြီလို့ပဲဆရာတို့အနေနဲ့ပြောချင်ပါတယ
်။ COVID တတိယလှိုင်းဟာမြန်မာနိုင်ငံသားတွေအတွက်မှတ်မှတ်ထင်ထင်ရှိခဲ့ကြတဲ့ COVID လှိုင်းတစ်ခုဖြစ်ပါတယ်။COVID တတိယလှိုင်းရဲ့အတွေ့အကြုံနမူနာတွေကိုသင်ခန်းစာယူရင်းဒီပြင်စမလိုင်းမှာအထူးကိနေအောင်ကြိုးစားကြဖို့တရုံမောင်ကျော်နိုင်ကအခုလိုတိုက်တွန်းကြံပေးပါဗျာ
။ဆရာတို့ပြည်သူလူထုအနေနဲ့ကဒီ COVID တိုင်းနေတွေလည်းတလိုင်းပြီးတလိုင်းကြုံတွေ့ခဲ့ရတဲ့အသက်အန္တရာယ်ရှိခဲ့သူလည်းရှိခဲ့ကြပေါ့နော်။ဒါကြောင့်မလို့ဒီတတိယလှိုင်းမှာဆရာတို့အသေးပြောက်ပြန်များခဲ့တဲ့ Delta variant ပေါ့နော်။ဒါပေမဲ့ဒီဇလုထလှိုင်းဖြစ်တဲ့ Omicron မှာကြတော့ဆရာတို့ကာကွယ်ဆေးထိုးထားတာတွေရောနောက်တစ်ခါ Delta virusသူဆက်ပုံခံရတဲ့ဒီများတဲ့အခါမှာကျတော့ Omicron မှာတော့ဆရာတို့ကအသေးပြောက်နေသွားတယ်ပေါ့နော်။ဒါကြောင့်မလို့ဒီဆရာတို့က Omicron ဆိုလို့ရှိရင်ပေါ့ပေါ့ရော့ရော့စဉ်းစားမိတတ်တယ်။ဒါပေမဲ့ Omicron ကလည်းပဲဆရာတို့ကာကွယ်ဆေးမထိုးထားတဲ့သူတွေမှာအသေးပြောက်ရှိပါတယ်။ကိုယ့်ရဲ့ပတ်ဝန်းကျင်မှာလည်းတွေ့ဘူးပါတယ်။အဲဒီအခါကျတော့ COVID ဒီ COVID သာဖြစ်တယ်ဆိုတဲ့သဘောမျိုးလေးထားဖို့လိုတယ်။မိမိကိုယ်တိုင်ကာကွယ်ဆေးထိုးပြီးခံနေရှိတယ်၊ကျန်းမာရေးကောင်းတယ်ဆိုရင်တော့ဆရာရှင်းမှပြောခဲ့တဲ့ကိုယ့်ရဲ့မိသားစုဝင်တွေထဲမှာဒီလိုပိုးခံနိုင်မှုရှိတဲ့သူရှိနိုင်တဲ့အတွက်ကာကွယ်တဲ့နည်းစနစ်တွေကိုမိမိရဲ့မိသားစုဝင်တွေကအခုချိန်ကနေစပြီးပြန်လည်စတင်ဆောင်ရွက်ဖို့ဒီနယ်ပဲဆရာအနေနဲ့တိုက်တွန်းကြံပြုချင်ပါတယ
်။ COVID ပင်စမာလိုင်းမှာအထူးကိနေစေဖို့အတွက်ကျူတင်ကာကွယ်ရေးနည်းလမ်းတွေကိုစနစ်တကျလိုက်နာဆောင်ရွက်ဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်
ဒါကတော့ဒေါက်တာတန့်စောအပတ်စဉ်တင်ဆက်နေတဲ့လူတုနဲ့ကျန်းမာရေးအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရဲ့ဒီရုပ်သံအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်အခုတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါကိုချင်းမီအပါအဝင်နိုင်ငံရေးသမား၄ဦးကိုတည်တံစီရင်လိုက်တာဟာဒီမိုကရေစီအင်အားစုတွေကိုပုံမပြင်းထန်တဲ့လက်နက်ကင်လမ်းကြောင်းစီတွန်းပို့လိုက်တယ်လို့စစ်ကောင်စီဖို့လဲလုံးဝကြဆုံရေးဘက်ကိုဥတီသွားပြီလို့ပြည်ထောင်စုရှေ့နေများအဖွဲ့ဦးကြီးမြင့်ကဆိုပါတယ်တရားလွတ်တော်ရှေ့နေကြီးဦးကြီးမြင့်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဦးကြီးမြင့်ခင်ဗျာဒီကနေ့ဖိတ်ခေါ်ရတဲ့အကြောင်းရင်းကတော့ကိုကြီးမီအပါဝင်၄ရောက်ကိုစစ်ကောင်စီကပြည်ထောင်စုရှင်လိုက်တဲ့ခေတ်ဆက်နဲ့ပတ်သက်ပါတယ်ဒီသတင်းဟာအင်တန်စိတ်တခိုက်စရာကောင်းတဲ့သတင်းဆိုမို့လို့လူတို့ကျိုးဟာမယုံကြည်နိုင်လောက်အောင်လက်မခံနိုင်လောက်အောင်ဖြစ်ရတယ်လို့ထင်ပါတယ်ဒါကြောင့်လည်းသူတို့ဟာဒါတကယ်မဖြစ်နိုင်ဘူးသူတို့သတင်းစာထဲမှာသာကြေညာတာလက်တွေ့အထောက်ထားဘာမှမပြဘူးဆိုပြီးတော့စောတကားတက်ချင်ကြပါတယ်ပြီးလို့လူတွေကိုဥကြည်မြင့်ဥပဒေပြင်ရှင်တောင်းနေဘာပြောအဲ့ဒါ
တော့မယုံကြည်နိုင်စရာမရှိတော့ဘူးသူတို့ရဲ့သတင်းစာနိုင်ငံပိုင်းသတင်းစာတွေအားလုံးကနေကျွန်တော်လည်းသူ့ဥငယ်ချောင်းရဲ့ပြည်စည်းချောင်းဆိုတာအတိအလင်ကြီးညာလိုက်တာကျွန်တော်တို့ဥပဒေမျက်စီမှာတော့ဒါတပ်လိုက်ပြီးချိုးပေးလိုက်ပြီးလို့ပြောရရောက်တယ်ဒါကြောင့်မလို့အဲ့ဒါနဲ့ပတ်သက်လို့တန်ဆရာမရှိပါနဲ့နော
်တန်
ဆရာမရှိပါနဲ့သူတို့လည်းပဲကဘာတက်ပြီးတော့အဲ့လောက်ကြီးတော့မလိမ်တော့ဘူးလို့ကျွန်တော်ဒီလိုလဲမှတ်ချက်ပြုချင်ပါတယ်ဗျာ
ဟုတ်ကဲ့ဦးကြီးမြင့်နဲ့ကျွန်တော်နဲ့သူတို့ရဲ့စီရန်ကိုအယူခံပယ်လိုက်ပြီးလုံးဝအတိပြုလိုက်ပြီးလို့ဆိုရက်သတင်းတွေထွက်လာတော့ငါပြီးခဲ့တဲ့တလားလောက်ကပေါ့ဗျာကျွန်တော်ဒီဟာကိုဆွေးနွေးခဲ့ကြပါတယ်အဲ့ဒီခါမှာကျွန်တော်သုံးခဲ့တဲ့သုံးငါသေတံနဲ့ကြာခွဲရွှေ့ခြင်းပေါ့ဗျာဆိုတော့ဒီကိစ္စကိုသူတို့နိုင်ငံရေးကြာခွဲရွှေ့ခြင်းလို့သေတံချမှတ်ထားတာဖြစ်တယ်လို့သုံးသပ်ခဲ့ကြပါတယ်ဆိုတော့အခုကြာတော့သူတို့ကလုံးဝကိုပွဲတက်စိတ်လိုက်ပြီးပေါ့နိုင်သွားပြီဆိုတဲ့သဘောနဲ့သူတို့လွတ်လပ်ကြသလားခင်ဗျာဒီလိုသေတံစီရင်လိုက်ကြဟာနိုင်သွားပြီဆိုပြီးတော့လောက်ထ
ားတော့ရှုံးမှာသေးကြပြီဆိုပြီးတော့လုပ်လိုက်တာပဲ။ဒါပြီးလို့ရှုံးမှာသေးကြလဲဆိုတော့မှာ PDF နဲ့ဖြစ်တဲ့တိုက်ပွဲတိုင်းမှာရှုံးတယ်။နောက်ဒေတာ EU နဲ့တိုက်ပွဲတွေမှာရှုံးတယ်နေမီတွေလှုပ်ရတယ်။စီဝါရီကလုံးဝပြည့်စည်သွားပြီ။နောက်နိုင်ငံတကာမိတ်ဆွေကြီးက၃ရာဖြစ်သွားပြီ။ပေါ့ဆက်ဆရာကောင်းတယ်ဗျာ။ယူဆနိုင်ငံကြီးတို့ကနှစ်ခါသွားတယ်။ဟိုကလှည့်တော်မကြည့်ဘူးကောင်းဆောင်။ဆက်နိုင်ငံကြီးဝင်အချင်းနောက်ကတော့တွေ့ဖို့ကောင်းတာပေါ့။ဟောသဘောပြတာ 大概有五三年了嘛。人话嘞，哎呦，现在到过年，第二天出来呗，表来的，他们家都比都安呐，比都比安吧。那东西，咋啦？帮助伢的，实在孙女家吧，是吧？表的，以前我看啦，那保温的太硬表的啦，那他们家都老早都准备吧，喏。
好。သူတို့အနာသိမ့်ပြီးတဲ့နောက်စစ်ကောင်စီအကြီးအကဲပြောပါတယ်သူတို့အနာသိမ့်လိုက်တဲ့ကိစ္စကိုအနာထိန်တယ်လားသူတို့ခေါ်တာထားပါတော့အဲ့ကိစ္စကိုလူတို့ကလောက်တိကောင်းကွယ်ဆန့်ကျင်နိုင်မယ်လို့သူမမျှော်လင့်ခဲ့ဘူးလို့သူပြောဘူးတယ်ဦးကြည်မြတ်မှတ်မိမယ်ထင်ပါတယ်ဆိုတော့
မှတ်မိတယ်မှတ်မိတယ
်အခုလည်းပဲသူတို့ကလူတို့ကလောက်တိဆန့်ကျင်နိုင်မယ်လို့မတွက်မိလို့များတက်လိုက်သလားဟာအဲ့
ဒါကတော့လုံးဝမှားတယ်တတ်တော်မယ်ကျွန်တော်တို့ဒေသံကိုအတီးပြုတ်လိုက်ပြီစက္ကစားအုပ်ထားကြီးကိုလည်းအတီးပြုတ်လိုက်ပြီတို့ပြောတဲ့အချိန်ကနေအခုတလကျော်အတွင်းမှာတတ်ပိုက်တာပဲအဲ့တော့ကျွန်တော်ကတော့ပထမအင်တာဗျူးမှာလည်းကျွန်တော်ပြောတယ်ကျွန်တော်စိုးရိမ်နေရခိုင်နှုန်းကတော့အရန်နေသွားပြီတိုးတော်လည်းပဲမလုတ်တန်ကောင်းမှုလို့ထင်တယ်တကယ်လို့လှုပ်လိုက်မယ်ဆိုဖြစ်ပေါ်လာအကျိုးဆက်တည်းရအလွန်ကြီးမားပြီးတော့ပြည်သူလူထုကလုံးဝသိခံနိုင်မှာမဟုတ်ဘူးအန်ယူဂျီအစိုးရအခုတန်တမာကြီးနဲ့ကျိုးစားနေတယ်အဲ့ဖြစ်နေလို့ရှိရင်ဟာသူတွေစစချင်းညီညီချင်းနဲ့ပြည်ကျင်တဲ့ဆန္ဒတို့မှရှိနေတယ်ကွာကြီးကလည်းအဲ့လိုပဲဖြစ်ဖြစ်နေတယ်ဒါပေမဲ့လို့ဒီလိုကိုချင်းကြီးတို့အုပ်စုဒီလာလာလောက်တတ်လိုက်မယ်ဆိုရင်တော့ MUG အစိုးရကိုပြည်သူလူထုကဖိအားပေးတာတော့ခင်ဗျားတို့တဏ္ဍာမီးကြီးတော်တော့စည်ရည်ဦးနဲ့ပဲတိုက်တော့အနိုင်စည်ရည်နဲ့တိုက်မှဖြုတ်ချမှာပဲဒီကောင်းကြီးလုပ်လို့ရတော့မယ်နောက်မတူတယောက်ပြီးတယောက်ဆက်တတ်နေတယ
်ဟုတ်ကဲ့ဒီ
အစိုးရကိုဖိအားပေးရရောက်နေမယ်လို့ကျွန်တော်ပြောခဲ့ပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ခုနပဲဦးကျင်းပြောတဲ့တယောက်ပြီးတယောက်ထပ်တတ်နေမယ်ဆိုတာလေကျွန်တော်အဲ့ဒါလည်းမေးချင်ပါတယ်ဆိုတော့အခုဒီပုံကိုယ်တွေကိုဖေဒန်စီရင်ပြလိုက်တယ်ဆိုတော့နောက်ဖေဒန်ချမှတ်ထားခြင်းခံရတဲ့လူတွေအတွက်ကဘယ်လောက်စိုးရင်ကြာရှိပါလဲသူတို့ဇက်တိုက်40ရဲ့ဆက်လုပ်တော့မှာလားသူတို့မဟုတ်အဲ့ဆန့်ကျင်မှုတွေကိုကြည့်ပြီးတော့များအဲ့လုပ်ငန်းကိုရပ်ဆိုင်းသွားမလားဘယ်လိုတွေးမိပါလဲအဲ့
စကားကိုတွတ်တမကားရဲ့ဓမ္မနိုင်ငံဆရာကိုယ်စားမစ္စတာအန်ဒရူးကွာဆာအဲ့လိုသာတက်လိုက်မယ်ဆိုရင်နောက်ထပ်ထပ်ထပ်ပြီးတော့တက်လာမှာကိုကျွန်တော်မနာစိုးရင်ပူပန်မိတယ်ဆိုပြီးတော့ तू ကတက်တာကဥက္ကာအတီးပြုတ်လိုက်ပြီးသေတံပြီးတော့မယ်လို့ပြောတဲ့အချိန်မှာပြောခဲ့တဲ့စကားပဲအခုအဲ့စကားကိုပြန်ပြီးတော့ Mr. Andrew ကောက်တယ်ကမ္ဘာအပွဲစီးရလည်းလူညင်းတဲ့အပွဲကြီးပြန်ကောက်တယ်ကျွန်တော်လည်းပြန်ကောက်တယ်ဘာပြုတ်လို့လဲဆိုတော့ तू တို့ကနောက်တော့ဆုံးသွားမှာတန့်သွားမှာလည်းပေါ့ရုပ်တယ်ကွာထပ်လုပ်တယ်ကွာဆိုပြီးတော့အဲ့လိုပဲအဲ့ခေကမကြော်ပြီးတော့လုံးချင်တဲ့လူတွေထပ်လုံးအောင်မှာအဲ့ဒါကတော့လုံးမှာပဲကူများတယ်လို့ကျွန်တော်ဒီလိုပဲမှတ်ချက်ပြုချင်ပါတယ်ဗျာ
ဟုတ်ကဲ့ဒီဟာရဲ့ရဲခတ်မှုကိုနည်းနည်းကြည့်ရအောင်ပါဒါ NUG တို့ဘာလို့ကနိုင်ငံရေးအင်အားစုတွေကတော့သူတို့ရဲ့လှုပ်ရှားမှုကိုသူတို့ပို့ပြီးတော့အချိန်မြင့်လာမှသိကြပါတယ်လူတို့ရဲ့တုံ့ပြန်မှုကိုရောဘယ်လိုမျှော်လင့်လို့ရပါသလဲ
အခုသူတို့မြေရောက်အပေါ်ရှိတဲ့ကြီးညာချက်တွေစာထုတ်လာကြ PDF တွေလည်းထုတ်ပြီပြည်ရုပ်ကြီးရတယ်သူတို့သဘောထားတွေပြောတာအဲ့ဒီဟာတွေအရာဆိုရင်တော့သူတို့လက်တုံပြန်မှာတေးသေးချာချာလက်တုံပြန်ပါတယ်လူသူကြီးကတော့အမတန်ဟိုနေ့လုံးကမနေ့လုံးကဆိုစိတ်လွှမ်းညှို့နေပြီးတော့တစ်ခါလူသူတည့်ရလုံးစိတ်မချမ်းသာဖြစ်ဝမ်းနဲ့ကြည်ဝဲနေကြတယ်ဆိုတာဒါအတိတ်ကြတယ်အဲသူတို့ရဲ့လက်သက်ဆုပ်ဆာလူတွေကဝန်သားနေတော့မသိအဲ့တော့ပြောချင်တာတော့အဲ့လူမပြောဘူးဆိုရင်တော့အားလုံးဝန်းနေနေကြတယ်ဆိုတာသိကြတယ်အဲ့ဒီလူကြီးတွေကဒါမြေတိုင်ရဆန်လူငယ်တွေအလောတုံးစံမလုံးနဲ့နော်အလောတုံးစံမလုံးနဲ့နော်အရှိအထွက်မလောနဲ့နော်ဆိုပြီးရန်သူထောင်ကျောင်းတဲ့ဝင်သွားမှာဆိုတော့ရန်သူကအခုခင်ဗျအကုန်အပြင့်အနေထားနဲ့ပြင်းနေတာပြင်ပါတတ်ပါအပြင့်အနေထားပြင်းတာကမြေတောင်းလေတောင်းလေတောင်းလမ်းတောင်းလေအကုန်လုံးကာဘာလေးနဲ့ဝါလေးအကုန်လုံးအဲ့အဲ့ချိန်မှာကလေးတွေကိုမပင်စီရင်တော့လူကြီးတွေကထိမ့်နေဒါမှမဟုတ်အခွင့်သာရတဲ့ကြိုင်နဲ့ဟိုတော့ကမြောက်တဘူမှာစချပြီးပြစ်ပြီးအဲ့ဒါမျိုးရှိလာပြီပေါ့ဒီလိုဥရရလည်းပဲပိုးသဘောပေါက်သွားပြီးတော့မြန်မာလူထုနဲ့ PDF နဲ့ NUG တွေပူးပေါင်းလာဖို့အလားလာပိုးမြင့်သွားပြီ။နောက် NUG တပ်သားကြီးကိုယ်ကလည်းပဲစီးရင်းနဲ့လုပ်ပါရတော့မယ်ဆိုတာပြော
စီအနာသိမ့်ပြီးတဲ့နောက်စစ်တပ်ဘက်ကဆက်တဲ့လူနောက်ပြီးတော့သူတို့ခုခံမြင်တဲ့သူတို့ရဲ့ဒလန်ဆိုပြီးတော့သတ်ခံရတဲ့လူစသဖြင့်ပေါ့ဗျာစီတဲ့လူတွေအများကြီးရှိပါတယ်ဆိုတော့အဲ့ဒီမှာသက်ဆုံးဆုံးသွားတဲ့လူတွေနဲ့အခုကျိုးပေးပြီးတော့သေတံစီရင်ခြင်းခံရတဲ့လူတွေရဲ့အဖြစ်ပြက်နှစ်ခုကိုဘယ်လိုနှိုင်းချင်လို့ပါလဲခင်ဗျာ
ဟိုကစီမီဒီမှာဖြစ်တာစစ်တုံးပန်းကြီးကိုစစ်တုံးပန်းဥပဒေနဲ့အရေးမယူဘဲနဲ့တတ်ပြထားရဲ့။နောက်ကြားရတဲ့ပြည်သူလူကိုတတ်ပြီးတော့ရွာတွေမင်းနဲ့ရှုတ်ပြထားတယ်ကာ။ဒုက္ခရချိုးဖောက်မှုဒါပုံစံတရက်ဒါကတရားဝင်ဖမ်းမိပြီးတော့တရားရုံးကိုဥပဒေနဲ့အညီပြည်သူလူရှေ့မှောက်မှာစစ်ဆေးပြီးတော့စီရင်နေဆိုပြဿနာမရှိဘူး။အဲ့လိုမဟုတ်ဘဲနဲ့သူတို့ဘာသူတို့စစ်ကုံဖွဲ့တယ်သူတို့ဘာသူတို့စစ်တယ်သူတို့တတ်တယ်သူတို့ခံတယ်ဒီဘက်ကရှေ့နေမှာကိုမလာဘူး။ကိုယ်တွေအကွင့်ရေးပြီးဆုံးရှုံးတာနဲ့မတူဘူးနိုင်ရှင်ပြောလို့မရဘူးဆိုးတာကြီးနှစ်ခုသုံးဆိုးတာကြီးအဲ့တော့မလို့ဒီလူဒီဟာကတော့ပေါ့တိချတာပြည်သူလူထုရဲ့မျက်စိရှိမှောက်ကပ္ပရှိမှောက်မှာဖြစ်တဲ့မျက်မြင်မျက်ဝါးထင်ထင်ဖြစ်လာတာမလို့ပိုးပြီးပြောနိုင်ဆိုနိုင်ပိုးပြီးတော့စိတ်ထိခိုက်ကြတယ်ဆိုတာအဲ့လိုတော့ပြောလို့ရတယ
်ဟုတ်ကဲ့စစ်ကောင်စီဘက်ကတချို့ကတော့သူတို့ဘက်ကလူတွေလည်းသိခဲရတာပဲသူတို့ဆန့်ကျင်တဲ့လူတွေရဲ့လွဲမှားစွာတပ်ဖြတ်မှုကြောင့်ပြည်သူတွေလည်းသိရတဲ့စသဖြင့်သူတို့ပြောကြတာပေါ့ဗျာအဲ့ဒီကိစ္စရောဘယ်လိုထက်သွင်းစဉ်းစားမလဲခင်ဗျာဒီနေရာမှာ
အခုလို့ဖမ်းမိပြီးတော့မှတပ်ပြစ်တယ်ဆိုတာဟာသူတို့ထောက်တာမပြနိုင်ပါဘူးခွာဝင်လည်းမပြနိုင်ဘူးတမားပြည်သူလည်းမတင်ပြနိုင်ဘူးအမားလူတွေလည်းအဲ့ဒါတိလည်းမသိဒါပေမဲ့လို့စစ်မြေပြင်မှာဖြစ်ကြတဲ့အခါမှာသူတို့ကမိတဲ့သုံးပန်းနေပြီသူတို့ဘက်ကပြီးတဲ့ PDF တွေဟာတွေဟာတွေကိုတတ်တယ်ရင်းရင်းဆက်ဆက်တတ်တယ်သူတို့ဘက်ကစစ်နေပြီမှာမိတဲ့လူတွေကိုမတတ်ဘူးမတတ်ဘူးခပြက်လုံးကျုံတဲ့နေရာပို့ပြီးတယ်အဲ့ဒါအထောက်ထားတွေပြနိုင်တယ်ဒါမလို့သူတို့လူတွေသေပါတယ်ဆိုတဲ့ဥစ္စာတော့ဘယ်လိုဖြစ်လဲဆိုတော့စစ်ဖြစ်နေတဲ့အခါမှာသူ့ရွာကိုပြူစောသီးရွာကိုဒီဘက်က PDF တွေကလုံးကျုံကြီးကာကွယ်နေတယ်တိုက်တယ်ကိုဘက်ကလည်းဒီဘက်ကိုတိုက်တယ်အဲ့လိုတိုက်ရင်ပြူရင်းနဲ့တေးကြတယ်နောက်တစ်ခုကပါလဲဆိုလို့ရှိသာသူတို့တံပြန်အဖြတ်အမှောက်လုပ်ငန်းတွေလည်းပဲပါတယ်အတေးညွန်လည်းပါတာပဲဒီကတော့ကျွန်တော်အသိပဲတံပြန်အဖြတ်အမှောက်လုပ်လို့တချို့ဟာတွေမှာခင်ဗျာဒီရန်ကုန်မြို့မှာရှိတဲ့အထက်ကအကြောင်းတွေကိုဘုံခွဲတဲ့ပိုင်းနဲ့ဆိုတာ PDF ကိုတွန်းချတာမဟုတ်ဘူးသူတို့ကစိတ်ဓာတ်စစ်တင်ရပညာရေးကိုနှောက်ယှက်နေပဲဆိုတာပြောကြည့်လို့ဒုက္ခကြီးရှိတယ်နောက်မြင်းစီကုန်းတို့ဟာအတောင်တက်တယ်ကြီးမှာဘုံခွဲတာတွေဘယ်လိုလုပ်ခွဲမလဲဗျာပင်မင်းလေးကိုလုံကြုံကြီးချက်လိုက်တာမှာဗျာအဲ့လိုဟာမျိုးတွေရှိတယ်
တကယ်တော့ဗျာဒီကုန်းကျုပ်ပြောရမယ်ဆိုရင်အခုစစ်ကောင်စီကတက်လိုက်တဲ့လူက၄ယောက်သာဖြစ်ပေမဲ့ဒီလူရကြောင့်ထိခိုက်နာကျင်ရတဲ့သူတွေကတော့တိုင်းပြည်လုံးအနှံ့လို့ပဲဆိုရင်မှတ်မှန်မဟုတ်ဘူးဆိုတဲ့သဘောပါခင်ဗျာနော
်ဟုတ်တယ်လုတော်မှာလုတော်မှာအခုဂျင်းကြီးတို့ကိုတက်လိုက်တာပြည်သူလူတို့ကိုတနည်းအားဖြင့်စစ်ကြီးညာလိုက်တာပြည်သူကိုယ်စားလှယ်ဇနီးတော်တို့ကိုတက်လိုက်တာပြည်သူလူတို့ရွေးချယ်ထားတဲ့လူကိုတက်လိုက်တာဒီလေးအမှတ်ကိုမိဘရဲ့နဲ့ရုံးမတင်ပဲနဲ့တက်ပြီးတော့ဘွက်ထဲနှက်ထားတာညာပြည်သူတွေကိုစစ်ကြေညာနေတယ်လို့ဒီလိုတတ်မှတ်လို့ရနိုင်တော့မှာဗျာ
ဥချဆက်တာရဲ့မြမအကြီးသုံးသက်ချက်အစီအစဉ်ပါရှင်ဒီအစီအစဉ်ကိုအခုလိုဗုဒ္ဓဘုနေ့ညာချမ်းရောနောက်တစ်ခါဂျာတာပဒင်းနေ့မနက်ပိုင်းအစီအစဉ်မှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ဆက်လက်ပြီးတော့အားကစားကဏ္ဍကိုထုံးလင်းမှာပါဒီတစ်ပတ်အတွက်အားကစားကဏ္ဍမှာတော့အာဖရိကတိုက်အကောင်းဆုံးဘောလုံးသမားစုကိုစီနီဂေါတိုက်စစ်မှုရသွားပြီးတော့စင်ကာပူနိုင်ငံမှာကျင်းပတဲ့ MMA 1 Championship Middle Weight Dan ပြိုင်ပွဲမှာတော့လက်ရှိချန်ပီယံကဆက်ပြီးအနိုင်ရသွားခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းထိပ်တန်းရောက်အားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ပြမှာပါရှင်
ယင်းနိုင်ငံမှာကျင်းပနေတဲ့ Tour de France ဆပိန်ပြိုင်ပွဲမှာတော့ Denmark နိုင်ငံက Jonas Vingegaard ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။စင်ပေါင်း22ဆင့်ပြိုင်ကြတဲ့ဒီပြိုင်ပွဲတစ်လျှောက်မှာသူဟာစံချိန်59နာရီ32မိနစ်29စက္ကန့်နဲ့ပန်းဝင်ခဲ့ပြီးတော့ဒုတိယနိုင်ရာက Slovenia နိုင်ငံသား Tadej Pogačar ကထက်3မိနစ်34စက္ကန့်အသာနဲ့နိုင်ရလိုက်တာဖြစ်ပါတယ်။ဒါဟာ Vingegaard အတွက်တော့ Tour de France ပြိုင်ပွဲကိုပထမဆုံးအချိန်နိုင်ရတာလည်းဖြစ်ပါတယ်။နောက်ဆုံးနေ့မတိုင်ခင်စနေနေ့ကအကြိမ်နဲ့ပြန်ပြီးတဲ့နောက်သူဟာချန်ပီယံဖြစ်ဖို့ကြေကြသလောက်ဖြစ်သွားခဲ့တာပါ Do reference ပြန်ပွဲကိုအနိုင်ရလိုက်တာနဲ့ပတ်သက်ပြီး Vanguard ပြောတာကတော့
No, first of all, now I just want to celebrate this one. I'm obviously super happy about it.
ပထမဆုံးကတော့ကျွန်တော်အနေနဲ့ဒါကိုအောင်ပွဲခံလိုက်ပါဦးမယ်။တခြားကတော့အခုလိုနိုင်ရတဲ့အတွက်ကျွန်တော်အရန်ပျော်ပါတယ်။ကျွန်တော်အနေနဲ့နောက်တစ်ချိန်တော့ထပ်ပြီးနိုင်ကြပါသေးတယ်။ဒါပေမဲ့၅ချိန်နိုင်ရမယ်၊ဘယ်နှချိန်နိုင်ရမယ်ဆိုတဲ့ရည်မှန်းချက်မျိုးတော့မဟုတ်ပါဘူး။ကျွန်တော်အနေနဲ့ဒီကိုနောက်တစ်ချိန်လာပြီးတော့အနိုင်ရကျင်သေးတာပါ။
အခုလို Vanguard အနိုင်ရသွားတဲ့အတွက် Denmark နိုင်ငံသားတွေလည်းပြည်သူနိုင်ငံမှာပျော်ရွှင်စွာနဲ့အောင်ပွဲခံနေကြပါတယ်
။ I'm here to celebrate the victory from the Danish Jonas Vingegaard. That's fantastic what he have made there.
ကျွန်တော်ဒီကိုလာတာ Jonas Vingegaard ချန်ပီယံဖြစ်တာကိုအောင်ပွဲခံဖို့လာတာပါ။သူအခုလိုအနိုင်ရလိုက်တာဟာတကယ်ကောင်းပါလေ။သူကအားလုံးကိုအနိုင်ယူလိုက်ပြီးအသက်ကလည်းငြင်းပါသေးတယ်။နောက်နေ့လဲသူနိုင်မှုပြောင်းထားပါလေ
Because he has the yellow jersey so it's he's made history
သူကအဝါရောက်အင်ဂျီကိုရထားပြီးတော့တပိုင်းဝင်သွားပါပြီ။သူ့အနေနဲ့ထပ်တိုက်တိုင်တိုင်အနိုင်ရတာဖြစ်လို့ကျမတို့သူနဲ့အတူအောင်ပွဲခံကြပါတယ
်။အနေငယ်လေးကနောက်ဆုံးအဆင့်ပြန်ကြတာမှာတော့ Belgium က Jesper Philipsen ကပထမရပြီးတော့ Netherlands က Dylan Groenewegen ကဒုတိယ၊ Norway နိုင်ငံက Alexander Kristoff ကတတိယရသွားခဲ့ပါတယ်ခင်ဗျာ
Today we
ဒီကိုနိုင်ငံမှာပြီးခဲ့တဲ့တောက်ကြာနေ့ကကျင်းပခဲ့တဲ့ One Championship MMA ကိုကံပညာပေါင်းစုံပြိုင်ပွဲရဲ့ Middleweight Dan ပြိုင်ပွဲမှာတော့ Champion Rainier Derrider က Champion ပွဲကိုဆက်ပြီးတော့ထိန်းသွားခဲ့ပါတယ်ဒေရီဒါနဲ့ရုရှားက Vitaly Bigdash တို့ထိုးသက်ခဲ့ကြတာမှာပထမအချီမှာပဲဒေရီဒါကအနိုင်ရသွားခဲ့တာဖြစ်ပါတယ်။ဆက်စားခြင်းမှာတော့ Bigdash ကဒေရီဒါကိုချုပ်နိုင်ခဲ့ပေမဲ့ဒေရီဒါလွတ်အောင်ပြန်ပြီးတော့ရုန်းနိုင်ခဲ့ပါတယ်။နောက်ပိုင်းမှာတော့ဒေရီဒါကအပေါ်စီးကနေပြန်ထိုးပြီးတော့နောက်ဆုံးမှာ Bigdash ရဲ့ level ကိုခြေထောက်နဲ့အပိုင်ချုပ်ပြီးတော့ပထမအချီမှာပဲအနိုင်ရပြီးချန်ပီယံဘွဲ့ကိုဆက်ထိန်းသွားခဲ့ပါတယ်ခင်ဗျာ။
တင်နစ်သတင်းတွေဘက်မှာတော့လာမယ့် American Open Tennis ပြိုင်ပွဲအတွက်လူစည်းနေထုတ်ပြန်လိုက်တဲ့အထက်မှာ American ကနာမည်ကြီး Serena Williams နဲ့ Serbia က Novak Djokovic တို့ပါဝင်လာခဲ့ပါတယ်။ဒါပေမဲ့ Djokovic အနေနဲ့ COVID ကာကွယ်ဆေးမထိုးထားတာကြောင့်ဝင်ခွင့်ရမရဆိုတာတော့မသေးကြသေးပဲဖြစ်နေပါတယ်။ American နိုင်ငံရဲ့လက်ရှိစီးမြင်ရတော့ပြည်ပနိုင်ငံသားတယောက်အနေနဲ့ American နိုင်ငံတဲကိုဝင်ခွင့်ရဖို့အတွက်ဆိုရင် COVID-19 ကာကွယ်ဆေးထိုးထားတယ်ဆိုတာကိုသက်သေပြဖို့လိုတယ်လို့သတ်မှတ်ထားပါတယ်။American Tennis အဖွဲ့ချုပ် USGA ကတော့အကစားသမားတွေရဲ့ COVID ကာကွယ်ဆေးထိုးတာမထိုးတာနဲ့ပြည်ဝင်ခွင့်ကိစ္စတွေနဲ့ပတ်သက်ပြီးသူတို့မှဆုံးဖြတ်နိုင်တဲ့အခွင့်အာဏာမရှိဘဲ American အစိုးရရဲ့စီမံအတိုင်းလိုက်နာသွားမှာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။ Djokovic ရဲ့ပရိသတ်12,000လောက်ကတော့ online ကနေသူ့ကိုဝင်ခွင့်ပေးဖို့အတွက်လက်မှတ်ထိုးတောင်းဆိုတာတွေရှိနေပါတယ်။ Djokovic ကတော့သူ့အနေနဲ့ American Open Tennis ပြိုင်ပွဲကိုဝင်ခွင့်ရဖို့မျှော်လင့်ပေမဲ့လည်း American အစိုးရစီကနေခွင့်ပြုချက်မရရင်တော့မေဂန်နိုင်ငံကိုသွားမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်ခင်ဗျာ
။ဘောလုံးသတင်းတွေဘက်မှာတော့အာဖရိကတိုက်ရဲ့အကောင်းဆုံးဘောလုံးသမားစုကတော့ဆီနီဂေါနဲ့ဘိုင်ယန်မြူနစ်တိုက်စင်မှုစာဒီယိုမာနေရသွားခဲ့ပါတယ်။လီဗိုတိုက်စင်မှုအောင်ဖြစ်တဲ့မာနေဟာအခုနှစ်မှာဆီနီဂေါအသင်းကိုအာဖရိကဖလားရအောင်ဆွမ်းဆောင်ပေးခဲ့တဲ့အပြင်ဆီနီဂေါအသင်းကိုအခုနှစ်ကာတာကမ္ဘာဖလားခြေစပွဲအောင်မြင်လုပ်တဲ့နေရာမှာလည်းအဓိကကျခဲ့သူဖြစ်ပါတယ်။သူဟာအာဖရိကဖလားဖိုင်နယ်ပယ်နယ်တီကန်ကြတာမှာဆီနီဂေါအတွက်နောက်ဆုံးအဆုံးဖြတ်နိုင်ငံကိုသွင်းပေးခဲ့တယ်လို့အီဂျစ်နဲ့ကစားတဲ့ကမ္ဘာဖလားခြေစစ်ပွဲမှာလည်းနောက်ဆုံးအဆုံးဖြတ်ပယ်နယ်တီကိုသွင်းပြီးတော့ဆီနီဂေါအသင်းကိုကမ္ဘာဖလားခြေစစ်ပွဲအောင်လှုပ်ပေးခဲ့တာဖြစ်ပါတယ်။အခုလိုအာဖရိကအကောင်းဆုံးဘောလုံးသမားစုကိုရလိုက်တဲ့အတွက်သူ့အနေနဲ့အလွန်ဝမ်းသာတယ်လို့မာနေးကပြောပါတယ
်။ I still remember when I was young I used to watch only national team because I have one of my hero who's
ကျွန်တော်ငငယ်ကကျွန်တော်တို့ Senegal League အသင်းကိုပဲကြည်တာကိုမှတ်မိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ကြိုက်တဲ့အာဂရာသမားတွေကတယောက်က El Hadji Diouf ဖြစ်ပြီးကျွန်တော်အတွက်ကတော့သူကကမ္ဘာအကောင်းဆုံးတွေကတယောက်ပါ။ကျွန်တော်ဘောလုံးသမားဖြစ်လာတဲ့အကြောင်းတွေထဲမှာဒါလည်းတစ်ခုပါပါတယ်။အဲဒီတော့ကကျွန်တော် Premier League လည်းမသိဘူး။ Bundesliga တို့ La Liga တို့လည်းမသိဘူး။ကျွန်တော်သိတာလက်ရွေးစင်အသင်းကိုပဲသိပြီးကျွန်တော်ကြီးလာတဲ့တစ်လျှောက်ကသူတို့ကိုပဲကြည်ပြီးကြီးလာတာပါ။အဲ့ဒီမှာကျွန်တော်ရဲ့အကြီးမားဆုံးအိမ်မက်တစ်ခုကအာဖရိကဖလားကိုအနိုင်ရဖို့ဖြစ်ပြီးဒါကိုဘယ်လိုလုပ်ရမလဲဆိုတာပါ
။ဒါဟာမာနေအတွက်တော့အာဖရိကအကောင်းဆုံးဘောလုံးသမားစုကိုဒုတိယအကြိမ်ရတာလည်းဖြစ်ပါတယ်ခင်ဗျာ။ ဘောလုံးသမားအပြောင်းအရွှေ့သတင်းတွေဘက်မှာတော့ဂျာမနီမှာတော့ဂျာမန်ချန်ပီယံဘိုင်မြူနစ်အသင်းက Juventus မှာကစားနေတဲ့ Netherlands နောက်တန်းသူ Matthias De Ligt ကိုယူရိုငွေ68တန်းနဲ့ဝယ်လိုက်ပါတယ်။ဘိုင်မြူနစ်အသင်းကိုအခုလိုပြောင်းလာတာနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဂုဏ်ယူတယ်လို့ De Ligt ကပြောပါတယ်။
unterschrieben zu haben und der neue Anführer zu sein. Mein Name ist Matthias. Matthias De Ligt.
ဒီလိုမျိုးဆင်လာရှိတဲ့အတင်းမှာပါဝင်ကစားဝင်ရတဲ့အတွက်ကျွန်တော်အနေနဲ့အလုံးမဲ့ဂုဏ်ယူပါတယ်။ Bayern အသင်းဟာဥရောပရဲ့အကောင်းဆုံးအသင်းတွေထဲကတစ်ခုဖြစ်ပါတယ်။ကျွန်တော်အသင်းအတွက်စွမ်းကုန်လေ့ကျင့်ပြီးတတ်နိုင်သလောက်အကောင်းဆုံးကစားသွားမှာပ
ါ။ England Premier League ဖက်မှာတော့ Ukraine နောက်ခံလူဇင်ချန်ကိုဟာ Premier League Champion Man City အသင်းကနေ Arsenal ကိုပြောင်းရွှေ့သွားပြီလို့အာဆနယ်နဲ့မန်စီးတီးနှစ်သင်းစလုံးကတောက်ကြနေမှာကြီးညာလိုက်ပါတယ်။အာဆနယ်ကဇင်ချန်ကိုကိုဗြိတိန်စတာလင်ပေါင်တန်း30နဲ့ဝယ်လိုက်တာဖြစ်တယ်လို့ဆိုပါတယ်။အာဆနယ်အသင်းဟာမန်စီးတီးနှိပြဂေါ်ဒီယိုလာရဲ့လက်ထောက်မီခဲလ်အာတက်တာကိုနှိပြဖြစ်ခန့်လိုက်ပြီးတဲ့နောက်အသင်းကိုပြန်တီဆောက်နေတာဖြစ်ပြီးတော့ဒီမတိုင်ငယ်အစောပိုင်းကဒီနွေရာသီအပြောင်းအရွှေ့ဈေးကွက်မှာလဲမန်စီးတီးမှာကစားနေတဲ့ဘရာဇီးတိုက်စင်မှုဂေါ်ဘရီယယ်ဂျေဆုစ်ကိုမန်စီးတီးအသင်းစီကနေဝယ်ခဲ့ပါတယ်ခင်ဗျာ။
ဒါကတော့ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍပါရှင် VOA မြန်မာပိုင်းကနေဓာတ်ရိုက်တင်ဆက်နေတဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီမှာနားဆင်ကြည့်ရှုနိုင်တယ်လို့မနက်ဖက်အစီအစဉ်ကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိတင်ဆက်နေပါတယ်ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ9နာရီခွဲထိထုတ်လွှင့်နေပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြမှာပါ
မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့88မျိုးဆက်ចောင်းသားកောင်းဆောင်ကိုချင်းမီ NLD လွတ်တော်ကိုယ်စားလှယ်ကိုဖြိုးစရာတော့ကိုလာမျိုးအောင်ကိုအောင်သူရဇော်တို့လေးဦးကိုစစ်ကောင်စီကကွပ်မျက်လိုက်ပြီးတဲ့အပေါ်နယူးဇီလန်အစိုးရကဝေဖန်ပြောကြားလိုက်ပါတယ်ဗိုလ်ထုနေ့ကကျင်းပတဲ့လွတ်တော် CEO အတွင်းနယူးဇီလန်နိုင်ငံသားရေးဝန်ကြီးနာနိုင်ယာမဟူတာကဝေဖန်ပြောကြားလိုက်တာမှာနယူးဇီလန်နိုင်ငံကတည်တံ့ချမှတ်တာကိုကာလရှည်ကြာဆန့်ကျင်လာတဲ့နိုင်ငံဖြစ်တာကြောင့်မြန်မာစစ်ကောင်စီကအခုလိုကွပ်မျက်လိုက်တဲ့အပေါ်အပြင်းထန်ဆုံးနိလန်းနဲ့ကန့်ကွက်ကြောင်းဇူလိုင်လ26ရက်နေ့မှာကြေညာချက်ထုတ်ပြန်ပြီးပြောကြားခဲ့တယ်လို့ဝန်ကြီးမဟူတာကပြောကြားသွားပါတယ်မြန်မာနိုင်ငံအတွင်းနိုင်ငံရေးအရာရေးရှိတည်တံ့နိုင်မဲ့နိလန်းရနိုင်အောင်သက်ဆိုင်သူအားလုံးကကြိုးပမ်းဆောင်ရွက်ကြဖို့နဲ့အသက်တွေမဆုံးရှုံးရအောင်ဆောင်ရွက်ကြဖို့ထိုင်းနိုင်ငံရဲ့ဌာနကမနေ့အင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာထင်ရှားတဲ့နိုင်ငံရေးသမားတွေဖြစ်ကြတဲ့ကိုချင်းမီကိုဖြိုးစရာတော့ကိုလာမျိုးအောင်ကိုအောင်သူရဇော်တို့လေးဦးကိုစစ်ကောင်စီကကွပ်မျက်လိုက်ပြီးတဲ့နောက်မှာထိုင်းနိုင်ငံကအခုလိုပြောကြားလိုက်တာပါဒီလေးယောက်ရဲ့အသက်ဆုံးရှုံးသွားတဲ့ဖြစ်ရပ်ကမြန်မာနိုင်ငံရဲ့ပြည်ပခါကိုပို့ပြီးတော့ခက်ခဲရှုပ်ထွေးသွားစေတယ်လို့လည်းထိုင်းနိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်ခင်ဗျာဩဂုတ်လအတွင်းအင်ဒိုနီးရှားနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပဖို့ရှိတဲ့စီးရဲလက်ချင်းမှုမှာအမေရိကန်ဩစတြေးလျနိုင်ငံတို့နဲ့အတူဂျပန်နိုင်ငံလည်းပထမဆုံးအကြိမ်ပါဝင်မယ်လို့ဝန်ကြီးချုပ်ဖူမီယိုကီရှိဒါကဒီကနေ့ပြောကြားလိုက်ပါတယ်ဂျပန်နိုင်ငံမှာရောက်နေတဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုရိုနဲ့တွေ့ဆုံပြီးပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းကီရှိဒါကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်ထိုင်ဝမ်အရေးတက်မှမှုနဲ့ရုရှားရဲ့ယူကရိန်းကျူးကျော်စစ်တေဟာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီကျင်းပင်တို့ကြာသပတေးနေ့မှာစကားပြောကြတဲ့အခါအဓိကအကြောင်းအရာတွေဖြစ်လာလိမ့်မယ်လို့အင်ဂျီရောကကြာသပတေးနေ့မှာပြောပါတယ်နိုင်ငံခြားစီးပွားရေးပြိုင်ဆိုင်မှုအပေါ်စီမံခန့်ခွဲရေးအကြောင်းအရာကလည်းဖုံးပြောတဲ့အခါပါဝင်ပါလိမ့်မယ်လို့မျှော်လင့်ကြောင်းအင်ဂျီရောမြို့သားလုံခြုံရေးဆိုင်ရာပြောခွင့်ရှိသူဂျွန်ကာဘီကသတင်းတောက်တွေကိုပြောပါတယ်ဒါဟာသမ္မတနေ့အောက်ကြား5ချိန်မြောက်စကားပြောကြတာပါတယ်အမေရိကန်အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကထိုင်ဝမ်ကိုသွားဖို့အစီအစဉ်ရှိတဲ့သတင်းတွေထွက်လာပြီးတဲ့နောက်တရုတ်ကအင်အား3အရေးယူပုံစံမျိုးနဲ့ပြန်တုံ့ပြန်မယ်လို့သတိပေးနေတဲ့အချိန်မှာသမ္မတနှစ်ယောက်စကားပြောကြတာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်ကိုဇော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါဒီကနေ့ညထုတ်လုပ်ရေးမှုအစီအစဉ်မှုကတော့မတ်စုမှမှာရှင်အတံပန်းအင်ဂျင်နီယာကတော့ John Walker ပါရုပ်တံအင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ် VOA မြန်မာပိုင်းဗုဒ္ဓဘုညာချမ်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါကျမတို့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ် Bay Area ရဲ့အသွေးတွေကနေကင်ဝေးကြပါစေရှင်ကျမအင်ဂျင်နီယာပါ
Thank you. This program has come to you from the Voice of America, Washington.